Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါ Washington မြို့တော် VOA American အတန်းကနေ2018ခုနှစ်ဇွန်လ2ရက်စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ light meter 32 40ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA မြန်မာပိုင်း Facebook နဲ့ Internet Website ကနေလည်းတစ်ချိန်တည်းနှာစင်နိုင်ကြပါပြီရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမဆုမြတ်မှုနဲ့ကျွန်တော်ကြော်ကြော်တင်ပြပြပါပါကင်ဂျွန်နဲ့ထိပ်သီးစည်းဝေးကိုစင်ကာပူမှာဇွန်လ12ရက်နေ့လုပ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာပြန်ပြီးကြေညာပါတယ်။ဥရောပကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကနေလာတဲ့တန်မီနဲ့အလူမီနီယံကုန်တွေပေါ်အမေရိကန်ကအခုနေ့တိုးပြီးစီးကျလိုက်ပါပြီ။စင်ကာပူရှန်ဂရီလာလုံခြုံရေးဆိုင်ရာစည်းဝေးမှာအင်ဒိုပစိဖိတ်ဒေတာလွတ်လပ်မြတ်တာရေးအိန္ဒိယဝန်ကြီးချုပ်ကနှိုးဆော်သွားပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီ။ဒီကနေ့ကမ္ဘာထိပ်တန်းသတင်းဖြစ်တဲ့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးပထမဆုံးချိန်တွေ့ဆုံမဲ့အစီအစဉ်ဟာအရင်အစီအစဉ်တိုင်းပဲစင်ကာပူမှာဒီလ12ရက်နေ့တွေ့မှာဖြစ်တယ်လို့အမေရိကန်သမ္မတထရမ့်ကအခုလိုအတည်ပြုကြေညာလိုက်ပါတယ
်။ We'll be meeting on June 12th in Singapore. Went very well. It's really gets to know you.
သတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးမှာပါ။ဒါ့အပြင်အမေရိကန်ကတွင်းကုန်ခွန်တိုးကောက်မှုဥရောပနဲ့မြောက်အမေရိကန်နိုင်ငံတွေဥရောပနဲ့မြောက်အမေရိကန်နိုင်ငံတွေလက်တုပ်ပြန်လိုက်တဲ့အကြောင်းကိုလည်းတင်ဆက်မှာပါ။ဒါပြင်မလေးရှားနိုင်ငံမှာတော့မြန်မာအလုပ်သမားတွေဖမ်းဆီးခံရတဲ့အခြေအနေသတင်းပေးပို့ချက်ကိုလည်းထုတ်လင်းဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်စုမြတ်မွန်တို့ကတင်ပြမှာပါရှင
်။မြောက်ကိုရီးယားမှာဒုတိယအာဏာရှိဆုံးပုဂ္ဂိုလ်အဖြစ်ပေါ်ပြပြောဆိုခံရသူဗိုလ်ချုပ်ကြီးနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့အိမ်ဖြူတော်သမ္မတရုံးနဲ့မှာတောက်ကြံလေးကတနာရီခွဲကြာတွေ့ဆုံဆွေးနွေးကြပါတယ်။အဲဒီနောက်သမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့စင်ကာပူမှာဇွန်လ12ရက်နေ့တွေ့ဆုံဆွေးနွေးမယ်ကြောင်းအင်ဂျီရိုတောင်ပတ်မြခင်မြန်မာစောင့်နေကြတဲ့တရနောက်တွေကိုကြီးညာပါတယ်။ဒါပေမဲ့လည်းဒီထိပ်သီးအစည်းအဝေးဟာအစပြုမှုတစ်ခုပဲဖြစ်မယ်လို့သမ္မတထရမ့်ကဆိုပြီးနျူကလ িয়ার ကိမဲ့ရေးမြောက်ကိုရီးယားကသဘောတူလာဖို့အတွက်နောက်ဆက်တွဲဆွေးနွေးမှုတွေလိုအပ်ဖြစ်ရှိတယ်လို့ပြောပါတယ်။ဇွန်လ10ရက်နေ့မှာတွေ့ပြီးတာနဲ့တခုခုအပေါ်လက်မှတ်ထိုးကြမှာမဟုတ်ပါဘူး။လုပ်ငန်းစဉ်တခုကိုကျွန်တော်တို့စကြမှာဖြစ်ပါတယ်လို့သမ္မတထရမ့်ကပြောပါတယ်။အစည်းအဝေးတစ်ခုလည်းနဲ့ဖြစ်သွားလိမ့်မယ်လို့ဘယ်တော့မှသူမပြောဘူးတဲ့အကြောင်းသမ္မတထရမ့်ကပြောပြီးဒါပေမဲ့လည်းအဆုံးသတ်မှာတော့အောင်မြင်မှုရှိတဲ့လုပ်ငန်းစဉ်တခုဖြစ်လိမ့်မယ်ဆိုပြီးပြောသွားပါတယ်။ဒီအကြောင်းသတင်းတော်ကိုသတင်းတွေပြီးမှနားဆင်ကြပါလို့ခင်ဗျာ
။ EU ဥရောပသမဂ္ဂနိုင်ငံတွေကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကနေအမေရိကန်ကိုတင်သွင်းတဲ့တက်မဏီကို25ရာခိုင်နှုန်းအလူမီနီယံကို10ရာခိုင်နှုန်းသွင်းကုန်ခွန်တတ်မှတ်လိုက်တဲ့အတွက်အမေရိကန်နဲ့အဆင်အဆက်မဟာမိတ်နိုင်ငံတွေကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေပါတယ်။တောင်ကိုရီးယား၊အာဂျင်တီးနား၊ဩစတြေးလျနဲ့ဘရာဇီးလ်နိုင်ငံတွေကိုလည်းအမေရိကန်ကိုတင်သွင်းတဲ့ကုန်ပစ္စည်းကိုတာဒါမှမဟုတ်ပမာဏတတ်မှတ်ဖို့အမေရိကန်ကညှိနှိုင်းမှုတွေလုပ်နေပါတယ်။အခုလိုအမေရိကန်ကဆောင်ရွက်နေချိန်မှာပုံမှန်ကုန်သွယ်ရေးလဲပတ်မှုကိုထိန်းထားဖို့လိုအပ်တယ်လို့တရုတ်နိုင်ငံကတုံ့ပြန်ခဲ့ပါတယ်။အမေရိကန်နဲ့တခြားနိုင်ငံတွေကုန်သွယ်ရေးမှာအမေရိကန်ခေါင်းပုံဖြတ်အခွင့်အကောင်းယူခံနေရတဲ့ရက်တွေအဆုံးသတ်သွားပြီလို့သမ္မတဒေါ်နယ်ထရမ့်ကတော့ဆိုခဲ့ပါတယ်။အခုလိုအမေရိကန်ရဲ့သွင်းကုန်ခွန်ကောက်ခံမှုနဲ့တူညီတဲ့အခွင့်အရေးမှုတွေပြန်လုပ်သွားမယ်လို့ EU ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကတုံ့ပြန်ခဲ့ကြပါတယ်။ဒီအကြောင်းအပြည့်အစုံကိုသတင်းဆောင်မှမှမကြခင်နားဆင်ရပါမယ်ရှင်
။ပါလက်စတိုင်းရဲသားတွေကိုနိုင်ငံကကအကာအကွယ်ပေးရင်းနှီးလန့်တွေကိုကုလသမဂ္ဂတွင်မှုချုပ်ကအဆိုပြုတင်ပြဖို့ပြောထားတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တရက်ကိုအမေရိကန်ကဗီဒီယိုအနာသုံးပြီးပယ်ချလိုက်ပါတယ်။ဒီချိန်ထဲမှာပဲမကြသေးခင်ကအကြမ်းဖက်ပြက်တွေများလာတဲ့ပေါ်ပါလက်စတိုင်းစစ်သွေးကြောအဖွဲ့ဟာမတ်စ်ကိုပြစ်တင်ရှုတ်ချရေးအမေရိကန်ကမူကြမ်းရေးဆွဲတင်သွင်းတဲ့အဆိုပြုချက်ဟာလည်းအောင်မြင်မှုမရပါဘူး။အမေရိကန်ရဲ့အဆိုပြုချက်ကိုအမေရိကန်တနိုင်ငံတွေကပဲထောက်ခံမဲ့ပြီးဘူလီဗီးယား၊ကူဝိတ်နဲ့ရုရှားတို့ကကောက်ကွယ်ပြီးတော့ကျန်တဲ့အဖွဲ့ဝင်17နိုင်ငံကမဲမပေးပဲနေကြပါတယ်။ကူဝိတ်ကအဆိုပြုတဲ့အကြမ်းသားကာကွယ်ပေးရေးအဆိုပြုချက်ကတော့ထောက်ခံမဲ့လုံလောက်ရပြီမဲ့အမေရိကန်ကဗီဒီယိုအာဏာနဲ့ပယ်ချလိုက်တာပါ။အဲ့ဒီအဆိုပြုချက်နှစ်ချက်ကိုတောက်ကြနေကမဲခွဲဆုံးဖြတ်ကြတာပါ။ဒီကနေ့မဲပေးဆုံးဖြတ်ချက်တွေကိုကြည့်မယ်ဆိုရင်ကုလသမဂ္ဂလူမျိုးရေးကောင်စီဖွဲ့ဝင်အများစုဟာဂါဇာကအကြမ်းဖက်မှုတွေအတွက်အစ္စရေးကိုအပြစ်တင်ကြပြီမဲ့ဟာမတ်စ်ကိုအပြစ်တင်လို့စီမရှိကြဘူးဆိုတာပြနေတယ်လို့မဲခွဲဆုံးဖြတ်ချက်နှစ်ပြီးတဲ့နောက်ထုတ်ပြန်ချက်ထဲမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကပြောထားပါတယ်
။အီတလီနိုင်ငံမှာအစဉ်အဆက်နိုင်ငံရေးအခြေခိုင်နေသူတွေကိုစန့်ကျင်တဲ့ပထမဆုံးအစိုးရတောက်ကြနေကတက်လာပါပြီ။ဝန်ကြီးချုပ်တဲ့ဂျူစပေကွန်တီခေါင်းဆောင်တဲ့အစိုးရကအခွန်လျှော့ချရေးလူမှုဖူလုံရေးထောက်ပံ့မှုတွေပို့ပေးရေးနဲ့ဘတ်ဂျက်နဲ့လူဝင်မှုကြီးကြပ်ရေးပိုင်းမှာ EU ဥရောပသမဂ္ဂရဲ့သတ်မှတ်ချက်တွေကိုပြင်ဆင်မယ်လို့ပြောပါရယ်။ကောင်တီအစိုးရဟာအနောက်ဥရောပမှာအခြေခံနေတဲ့နိုင်ငံရေးလောကကိုဆန့်ကျင်တဲ့ပထမဆုံးအစိုးရလည်းဖြစ်ပါရယ်။ ရှင်းတဲ့ဘက်ကြရင်တော့လွှတ်တော်နှစ်ရက်လုံးမှအစိုးရဘော်အယုံကြည်ရှိမရှိမဲခွဲဆုံးဖြတ်မှာပါဒါပေမဲ့အသက်53နှစ်အရွယ်ဥပဒေပါမောက္ခကွန်တီကိုထောက်ခံတဲ့လက်ရစွန်း League နဲ့အစွန်းရောက် Five Star Movement တို့ကလွှတ်တော်နှစ်ရက်လုံးမှအခိုင်အမာနေရာရထားကြပါတယ်အီတလီမှာရွေးကောက်ပွဲကျင်းပပြီးသုံးလကြတဲ့အထိအစိုးရထက်မဖွင့်နိုင်တဲ့အတွက်နောက်ထပ်တစ်ကြိမ်ရွေးကောက်ပွဲမလုပ်ရအောင်လို့အများကြီးပါတီတွေဖြစ်တဲ့ League Party, Five Star Movement Party ခေါင်းဆောင်တွေနဲ့တမရကအပေးအယူလုပ်ပြီးတော့ Giuseppe Conte ကိုဝန်ကြီးချုပ်တင်မြှောက်ခဲ့တာပါ EU ဥရောပတမကကိုမလိုလားတဲ့နိုင်ငံရေးသမားတွေကတော့ထောက်ခံနေကြပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိ5.32 kHz 9335 5.40 kHz 9483ညာ5.48 kHz 6.53 ညာနဲ့ဒုတိယနာရီဘက်မှာ5.19 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့5.20 20 25 32တို့ကနေဖမ်းယူနိုင်ဆုံးပ
ါတယ်။ဒီကနေ့စနေနေ့ဖက်တဲ့တွင်ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အိန္ဒိယနဲ့တရုတ်နိုင်ငံကြားပူပီးနှိစက်တဲ့ဆက်ဆံရေးရှိနေတယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောဆိုနေတဲ့ကြားမှာပဲစင်ကာပူမှာတောက်ချာလေးကပြောတဲ့မိန့်ခွန်းတစ်ခုမှာတော့တရုတ်နိုင်ငံကိုခပ်ပါပါလေးဝေဖန်ပြောဆိုသွားပါတယ်စင်ကာပူမှာနေ့စဉ်ကျင်းပတဲ့ Shangri-La Dialogue လို့ခေါ်တဲ့ကာကွယ်ရေးဆိုင်ရာဆွေးနွေးပွဲတစ်ခုအတွင်းဝန်ကြီးချုပ်မိုဒီကတရုတ်ကိုဝေဖန်တဲ့လိမ်မျိုးထည့်ပြောသွားတာပါအင်ဒိုပစိဖိတ်ဒေသမှာရေကြောင်းသွားလာမှုလွတ်လပ်ခွင့်နယ်နိမိတ်တစုတစည်းဖြစ်မှုတို့ကိုလက်ခံကျင့်သုံးကြဖို့နဲ့ဘယ်လိုအရွယ်စားရှိတဲ့နိုင်ငံပဲဖြစ်ပါစေနိုင်ငံအားလုံးကိုလေးစားသမှုရှိကြဖို့ဝန်ကြီးချုပ်မိုဒီကနှိုးဆော်သွားပါတယ်။ငယ်သည်ကြီးသည်မဟုနိုင်ငံအားလုံးတန်းတူညီမျှမှုနဲ့အထောက်အကူအာဏာပိုင်မှုအဖြစ်တည်ထွင်သတ်မှတ်တဲ့ဒီမိုကရေစီနည်းကြစီမင်းစည်းကမ်းပေါ်အခြေခံတဲ့နိုင်ငံတကာအခင်းချင်းတရက်ကိုကျွန်တော်တို့အားပေးသွားပါမယ်။ကျွန်တော်တို့ရဲ့ရေပြင်ဝေဟင်တဲ့လေကြောင်းလမ်းတွေလွတ်လပ်ပြီးလမ်းပွင့်နေစေဖို့တခြားနိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်သွားပါမယ်လို့ဝန်ကြီးချုပ်မိုဒီကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်ရဲ့ပြောစကားထဲမှာတရုတ်ကိုအတိအကျထည့်ပြောထားတာမဟုတ်ပေမဲ့လည်းတောင်ပြိုပင်လယ်ထဲမှာပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသတွေနဲ့ပတ်သက်ပြီးပိုပြီးသေးငယ်တဲ့အင်းကြီးနိုင်ငံတွေပေါ်တရုတ်ကဗိုလ်ကျဆူမှုလိုတဲ့အမူအကျင့်တွေပိုပြီးပြလာတာကိုရည်ညွှန်းပြောဆိုတယ်လို့ယူဆကြပါတယ်။စင်ကာပူမှာကျင်းပနေတဲ့ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံကအမျိုးသားလူမျိုးရေးတံပိပို့ကိုပြည်တော်စုရုံးဝန်ကြီးဦးတောင်ထွန်းတက်ရောက်နေပြီးတောက်ချာနေကအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်နဲ့အာဆီယံနိုင်ငံတွေကကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေတွေ့ဆုံပွဲကိုလည်းဝန်ကြီးဦးတောင်ထွန်းတက်ရောက်ပါတယ်။
အိန္ဒိယအစိုးရထိန်းချုပ်တဲ့ကက်ရှမီးယားဒေသတွေကစရီနာဂါမြို့မှာဆန္ဒပြသူ၃ယောက်တန်ကြာကားနဲ့ချိတ်ခံရတယ်လို့ဒေသခံတွေကပြောပါတယ်။တောက်ချာနေစုပေါင်းဝိပုပွဲအပြီးလမ်းပေါ်ထွက်ဆန္ဒပြကြသူတွေကကားကိုဂဲရီနဲ့ပစ်ပေါက်ခဲ့ကြတဲ့အတွက်စစ်သားတွေကလွတ်အောင်သွားဖို့ကြိုးစားစဉ်မှာတိုက်မိတာဖြစ်တယ်လို့စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာရသွားသူ၃ယောက်ထဲက၁ယောက်ရဲ့ဒဏ်ရာအတော်ပြင်းထန်ပါတယ်။ကက်ရှမီးယားဒေသမှာအိန္ဒိယအစိုးရရဲ့အုပ်ချုပ်မှုအဆုံးသတ်ပေးဖို့ညာနဲ့ချီတဲ့ကက်ရှမီးယားဒေသခံတွေဆန္ဒပြကြတာဖြစ်ပါတယ်။အိန္ဒိယနဲ့ပါကစ္စတန်အစိုးရတချမ်းစီအုပ်ချုပ်နေတဲ့ကက်ရှမီးယားဒေသမှာပြီးခဲ့တဲ့လတွေကဂျိုဂျာဂျိုဂျာပြစ်ခတ်မှုတွေကြောင့်စစ်သားတွေရောအရက်သားတွေပါတေဆုံးမှုတွေရှိခဲ့ပါတယ်
။အီဂျစ်သမ္မတအဗ်ဒယ်ဖတ်တာအယ်စီစီအားဒီကနေ့စနေနေ့မှာကျင်းပမယ့်လွှတ်တော်အထူးအစည်းအဝေးတွင်ဒုတိယကြိမ်သောသမ္မတတက်တန်းအတွက်ကျန်းသစ္စာကြိမ်ဆိုမှာဖြစ်ပါတယ်။ဒီဒုတိယတက်တန်းမစခင်ရန်နေငယ်တော့ကတော့အီဂျစ်ကနိုင်ငံရေးပါတီတွေအားလုံးပူးပေါင်းပြီးလွှတ်တော်မှာအတိုက်အခံအစုတစုဖြစ်ဖွဲ့စည်းကြဖို့သမ္မတကနှိုးဆော်ထားပါတယ်။အီဂျစ်နိုင်ငံမှာတိုင်းပြည်ကို82တက်အောင်တွန်းအားပေးနိုင်မဲ့အားကောင်းတဲ့နိုင်ငံရေးပါတီတွေလိုအပ်တယ်လို့သမ္မတ LCC ကပြောပါတယ်။သဘောထားအယူအဆတူတဲ့နိုင်ငံရေးပါတီတွေအနေနဲ့နောက်လေးနှစ်မှာအီဂျစ်နိုင်ငံရဲ့အခင်းကျင်းကိုပြောင်းလဲသွားစေနိုင်တဲ့ပိုပြီးအားကောင်းတဲ့စုဖွဲ့မှုဖြစ်ညီညွတ်တင်တယ်လို့လူငယ်ညီလာခံတခုမှသမ္မတ LCC ကပြောပါတယ်။နိုင်ငံရေးပါတီတွေနဲ့နိုင်ငံအာဏာပိုင်တွေအကြားဆက်သွယ်ရေးလမ်းကြောင်းဖွံ့ဖြိုးကိစ္စကိုကြီးကြပ်ဖို့လုပ်ငန်းညှိနှိုင်းရေးကော်မတီတရက်ဖွဲ့စည်းဖို့တင်ပြတာကိုလည်းသမ္မတကအတည်ပြုပေးထားပါတယ်။အစဉ်အလာအားဖြင့် Egypt Liberal Party တခုဖြစ်တဲ့ The World Party ဟာတခြားနိုင်ငံရေးပါတီတွေနဲ့ပြည်ဆုံပြီးသမ္မတ LCC ရဲ့အယူအဆနဲ့ပတ်သက်လို့ဆွေးနွေးကြပါတယ်။
ပါကစ္စတန်နိုင်ငံမှာဇူလိုင်လတည်းကျင်းပဖို့ရှိနေတဲ့ထွေထွေရွေးကောက်ပွဲမှာနိုင်ငံရေးတွေကိုဝင်လာတဲ့အရင်စစ်သွေးကြွတွေကိုဝင်ပြိုင်ခွင့်တားမြစ်ဖို့အတွက်အဓိကနိုင်ငံရေးပါတီကြီးတွေကရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းနေကြပါတယ်။နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲကော်မရှင်တို့ကြားလာရင်းတွေကတွေ့ဆုံဆွေးနွေးခဲ့ကြစဉ်ရွေးကောက်ပွဲဆိုင်ရာစီးမြင်ဥပဒေတွေကိုလည်းဆွေးနွေးခဲ့တယ်လို့အဝါမီနက်ရှင်နယ်ပါတီခေါင်းဆောင်က VOA ကိုပြောပါတယ်။အကြံဖက်အဖွဲ့ကနေနိုင်ငံရေးပါတီအသွင်ပြောင်းထားကြတဲ့ပါတီတွေကိုရွေးကောက်ဖွဲ့ရဲဝင်တဲ့ပိတ်ပင်စေခြင်းနဲ့တူညီတဲ့သဘောထားနိုင်ငံရေးပါတီတွေကြားမှာရှိတယ်ဆိုတာရွေးကောက်ပွဲကော်မရှင်ကိုအသိပေးခဲ့တယ်လို့ပြောပါတယ်။သူတို့ကဒီရွေးကောက်ပွဲတွေကိုပေးဝင်ရင်ဖွဲ့စည်းပုံကိုဆန့်ကျင်တယ်လို့လည်းဆိုပါတယ်။ နိုင်ငံရေးပါတီတွေရဲ့စိုးရိမ်မှုကိုသိရှိပြီးတော့တားမြစ်ထားတဲ့အဖွဲ့တွေရွေးကောက်ပွဲမဝင်နိုင်အောင်လို့တတိထားဆောင်ကြည့်နေမယ်လို့ရွေးကောက်ပွဲကော်မရှင်ကလည်းတုံ့ပြန်ပါတယ်။လက်ရှိပါကစ္စတန်လွှတ်တော်ရဲ့၅နှစ်သက်တမ်းဟာကြာသပတေးနေ့မှာကုန်ဆုံးမှာဖြစ်ပါတယ်။အဲဒီနောက်ကျရင်တော့အိမ်ဆောင်အစိုးရကရွေးကောက်ပွဲကျင်းပမဲ့ဇူလိုင်လ25ရက်နေ့အထိတာဝန်ယူအုပ်ချုပ်မှာဖြစ်ပါတယ်ရှင်။စနေနေ့နဲ့ထင်းသတင်းတွေကိုကိုကျကျသိန်းနဲ့မဆုမျက်မွန်တို့ကပြောပြသွားတာပါ။အခုတော့သတင်းလွှာတွေကိုထုတ်လွှင့်ပါပါရှင်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့ထိပ်သီးအစည်းအဝေးကိုပထမဆီစဉ်ထားတဲ့အတိုင်းဂျွန်လ12ရက်နေ့စင်ကာပူမှာကျင်းပမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာလိုက်ပါတယ်။အကြောင်းစုံကိုကိုကျကျသိန်းကဆက်ပြီးတော့ပြောပြမှာပါရှင်
။ထိပ်သီးအစည်းအဝေးကဖြေဦးမှာလားဆိုတာသတင်းပတ်အတော်ကြာမရေမရာဖြစ်ပြီးတဲ့နောက်အခုတော့အရင်ဆီစဉ်ထားတဲ့အတိုင်းဖြစ်မယ်ကြောင်းမြောက်ကိုရီးယားစစ်တော်တိုင်းရဲ့အကြီးအကဲဟောင်းကင်ဂျွန်ချိုးနဲ့သမ္မတအင်ဂျီရောမှာတွေ့ဆုံပြီးတဲ့နောက်သမ္မတထရန့်ကကြေညာလိုက်တာပ
ါ We'll be meeting on June 12th in Singapore went very well it's really a get to know you kind of
ကျွန်တော်တို့စင်ကာပူမှာဇွန်လ10ရက်နေ့ကျရင်တွေ့ပါမယ်အခုတွေ့ဆုံတာကတက်ပြီးတော့အဆင်ပြေပါတယ်ဒါဟာတယောက်ချောင်းတယောက်တီအောင်တွေ့ကြတဲ့အခြေအနေမျိုးပါမိုက်က၂ရက်ကြာဒီလိုတွေ့ဆုံဆွေးနွေးထားတာပါသူတို့လူတွေကိုကျွန်တော်တို့ကောင်းကောင်းသိလိုက်ရပါတယ်စင်ကာပူမှာဇွန်လ10ရက်နေ့ရောက်နေဖို့ခင်ဗျားတို့ခီးသွားကြရပါမယ်ဒါဟာလုပ်ငန်းစီတစ်ခုဖြစ်မယ်လို့ကျွန်တော်ယူဆပါတယ်အစည်းအဝေးတစ်ခုတည်းနဲ့အဆင်ပြေမယ်လို့ကျွန်တော်ဘယ်တော့မှမပြောပါဘူးဒါကလုပ်ငန်းစဉ်တစ်ခုဖြစ်မှာပါဒါပေမဲ့နှစ်ဖက်ဆက်ဆံရေးကိုတည်ဆောက်နေကြပြီဒါကတိတ်ကိုအပေါင်းလက္ခဏာဆောင်တဲ့ကိစ္စပါအ
စည်းအဝေးကိုဖျက်လိုက်ပြီလို့လွန်ခဲ့တဲ့သတင်းပတ်မေလ24ရက်နေ့မှာပဲသမ္မတထရမ့်ကကင်ဂျွန်အွန်းစီကိုစာရေးအကြောင်းကြားပြီးတဲ့နောက်အခုတော့အစည်းအဝေးဖြစ်မယ်လို့ပြန်ပြီးကြေညာတာပါနျူကလ িয়ার ကိမဲ့ရေးကိုမြောက်ကိုရီးယားဘက်ကလုတ်ချင်စေရှိတယ်လို့သူယူဆတဲ့အကြောင်းလဲသမ္မတထရမ့်ကပြောပါတယ
် I know they want to do that they want other things along the line they want to develop as a country
သူတို့လုတ်ချင်တယ်ဆိုတာကျွန်တော်သိပါတယ်တခြားကိစ္စရတွေကိုလည်းသူတို့ဖြစ်ချင်နေပါတယ်နိုင်ငံတစ်ခုအနေနဲ့သူတို့တိုးတက်ချင်ပါတယ်ဒါကဖြစ်လာမှာပါကျွန်တော်တန်မြတ်မရှိပါဘူးသိတဲ့အတိုင်းဂျပန်ကပါဝင်ပတ်သက်နေတယ်လို့တောင်ကိုရီးယားကလည်းထဲထဲဝင်ဝင်ပါဝင်ပတ်သက်နေတာပါအဆအဆရရအောင်မြင်ပြီးမြောက်စေဖို့ကျွန်တော်တို့ပါဝင်ပတ်သက်နေတာဖြစ်ပြီးလူတိုင်းကအမေရိကန်ကိုပါစေချင်ပါတယ်။ဒါကြောင့်လုပ်ငန်းစဉ်တစ်လျှောက်ကျွန်တော်တို့ကူညီလှုပ်ဆောင်သွားမှာပါ။ကျွန်တော်တို့မပါဘဲနဲ့ဒါကဖြစ်မှာမဟုတ်ပါဘူး
။သမ္မတထရမ့်နဲ့အင်ဂျီရောမှာတွေ့ဆုံချိန်တွင်ကင်မြုန်ချိုးကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းပြလိုက်တဲ့စာကိုသမ္မတလက်ထက်ထည့်ပေးပါတယ်။အဲဒီစာမှာဘာတွေရေးထားတယ်ဆိုတဲ့အသေးစိတ်ကိုသမ္မတထရမ့်ကထုတ်ပြောမသွားဘဲမကြာခင်တရားဝင်ထုတ်ပြန်ပေးဖို့ရှိတယ်လို့ပဲပြောသွားပါတယ်။သမ္မတဘီကလင်တန်လက်ထက်2000ပြည့်နှစ်တုန်းကမြောက်ကိုရီးယားဒုတိယစီဦးစီးချုပ်ဂျိုမြောင်ရော့ဝါရှင်တန်မြို့တော်ကိုလာပြီးခဲ့ကဆိုရင်ကင်မြုံချိုးဟာအမေရိကန်ပြည်ထောင်စုကိုလာတဲ့အဆင့်အမြင့်ဆုံးမြောက်ကိုရီးယားတာဝန်ရှိသူဖြစ်ပါတယ်ခင်ဗျာ
ကိုချာချာသိမ်းပါရှင်မကြာခင်မှာတော့ Paris ရာသီဥတုဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်ကြောင်းသမ္မတထရန့်ကြေညာပြီးတစ်နှစ်အကြာမှာဘာတွေအပြောင်းလဲရှိတယ်လဲဆိုတာကိုကြားဖို့ရှိပါတယ်ဥရောပသမ္မတကနေဒါနဲ့မက္ဆီကိုစတဲ့နိုင်ငံတွေကနေအမေရိကန်ကိုတင်သွင်းတဲ့တန်မဏိတွေအတွက်သွင်းကုန်ကွန်25ရာခိုင်နှုန်းအလူမီနီယံအတွက်10ရာခိုင်နှုန်းကောက်ခံဖို့အမေရိကန်အစိုးရကသတ်မှတ်လိုက်ပြီးတဲ့နောက်အဲ့ဒီနိုင်ငံတွေကလည်းတုံ့ပြန်တဲ့အနေနဲ့အမေရိကန်ကုန်ပစ္စည်းတွေပေါ်အလားတူသွင်းကုန်ခွန်တိုးကောက်မယ်လို့ကြေညာခဲ့ကြပါဗျ။ဒါနဲ့ပတ်သက်လို့လေးလာသူတွေဘလို့တုံ့သက်ကြတယ်လဲဆိုတာကိုမဆုမျက်မှုန်ကအပြည့်အစုံဆက်ပြီးတင်ပြမှာပါရှင်။
ကုန်သွယ်ရေးမှာအမေရိကန်ပြည်ထောင်စုအခွင့်အကောင်းယူခေါင်းပုံဖြတ်ခံရတဲ့ရက်တွေအဆုံးသတ်သွားပြီလို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုပြီးတော့ EU နိုင်ငံတွေကနေဒါနဲ့မက္ဆီကိုနိုင်ငံတွေကတင်သွင်းတဲ့သမ္မတနဲ့အလူမီနီယံတွေအပေါ်သွင်းကုန်ခွန်တွေတတ်မှတ်လိုက်ပါတယ်။ဂျွန်လ10ရက်နေ့တောက်ချာနေ့မှာစတင်အကျိုးဝင်တဲ့သတ်မှတ်ချက်အရအမေရိကန်ကိုတင်သွင်းတဲ့သမ္မတကို25ရာခိုင်နှုန်းအလူမီနီယံကို10ရာခိုင်နှုန်းသွင်းကုန်ခွန်ပေးရမှာဖြစ်ပါတယ်။အမေရိကန်ဘက်ကအခုလိုလုပ်လိုက်တဲ့အတွက် EU ကိုတင်သွင်းနေတဲ့အမေရိကန်ကုမ္ပဏီတွေအပေါ်လဲပြန်ပြီးတော့သွင်းကုန်ခွန်ကောက်မယ်လို့ EU ကတုံ့ပြန်လိုက်ပါတယ်။အဖွဲ့ဝင်28နိုင်ငံနဲ့တိုင်ပင်ဆွေးနွေးပြီးဘယ်လိုတုံ့ပြန်မယ်ဆိုတာကိုဂျွန်လမကုန်ခင်ကြေညာမယ်လို့ဥရောပသမဂ္ဂကုန်သွယ်ရေးဆိုင်ရာကော်မရှင်နာမင်းကြီးဆစ်ဆီလီယာမဲလ်မန်စထရ ோம் ကပြောကြားခဲ့ပါတယ်။
We have started the preparations for the so-called rebalancing measures. We will
နှစ်ဖက်ပြန်လည်ညီညွတ်စေတဲ့ဆောင်ရွက်မှုတွေလုပ်ဖို့ EU ကစတင်ပြင်ဆင်နေပါပြီ။မျှတပြီးချင်းချင်းတွက်ချက်တဲ့နည်းလမ်းနဲ့လာမယ့်သတင်းနှစ်ပတ်အတွင်းလှုပ်ဆောင်သွားမှာပါ။နာမည်ကျော် American Truck ကုမ္ပဏီဖြစ်တဲ့ Harley Davidson Motorcycle တွေ Levi's gin အဝတ်အထည်တွေ Kentucky Bourbon အရက်နဲ့ Tennessee Whiskey အရက်တွေအပါအဝင်ဒေါ်လာဘီလျံနဲ့ချီတန်ဖိုးရှိတဲ့ American ကုန်ပစ္စည်းတွေအပေါ် EU ကသွင်းကုန်ခွန်ချမှတ်မယ်လို့ပြောလင်းရပါတယ်။အလားတူပဲကနေဒါနိုင်ငံကလည်း American ကုန်ပစ္စည်းတွေကိုသွင်းကုန်ခွန်ကောက်ခံမယ်လို့ကြေညာခဲ့ပါတယ်။
We are imposing dollar for dollar tariffs for every dollar levied against Canadians by the US.
This is American ဘက်ကကနေဒါပေါ်စီးကြကောက်ခံတဲ့ဒေါ်လာတိုင်းတွေကနေဒါကလည်းပြန်အခွန်ကောက်မှာဖြစ်ပါတယ်။ဒါဟာဒေါ်လာ 16.6 ဘီလီယံဘူးလက်တုံပြန်မှုဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းကနေဒါဘက်ကအပြင်းထန်ဆုံးကုန်သွယ်ရေးဆိုင်ရာဆောင်ရွက်မှုပဲဖြစ်ပါတယ်။ပြင်းထန်တဲ့တုံ့ပြန်မှုညီမျှတဲ့တုံ့ပြန်မှုပဲဖြစ်ပါတယ်။
ကနေဒါနိုင်ငံသားရေးဝန်ကြီးခရစ်စတီယာဖရီလန်ကြေညာခဲ့တာပါကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကလည်းအမေရိကန်အစိုးရရဲ့လုပ်ရက်ကိုလုံးဝလက်မခံနိုင်ဘူးလို့ပြောကြားခဲ့ပါတယ်အမေရိကန်ကိုတပ်မဏိဒုတိယအများဆုံးတင်ပို့နေတဲ့မက္ကဆီကိုနိုင်ငံကလည်းအမေရိကန်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်ကောက်မယ်လို့စီးပွားရေးဝန်ကြီးအယ်ဒယ်ဖွန်ဆိုဝါဟာဒိုကကြေညာပါတယ
် Así es que hoy anunciamos que estaremos tomando acciones equivalentes.
Congoyene patalo American Piranzu ye sangyet mu ne nyin mya de sangyet mu de lou twa me so da go Mexico ga jin ya ba de.
Wata pandi sapit di cheese ne tamani bya re a ba we American tin po de kong pye si re po twin gong gong kaw me lo Mexico ga pyo ba de. American alauk kai twin ne adika thauk gong lou gan twi go ka kwe bo tamani aluminium ye po twin gong khon kaw khan bo lo at de lo tamara Donald Trump ga pyo ba de. Da ba me American ပြည်ထောင်စုအတွက်မဟာဗျူဟာအရအရေးကြီးဆုံးမဟာမိတ်နိုင်ငံတွေအပေါ်အခုလိုလုပ်တဲ့အပေါ်မှာတမရထရမ့်ရဲ့ Republican Party တွေကအမတ်တွေအပါအဝင်လွှတ်တော်အမတ်တချို့ကလည်းဝေဖန်နေကြပါတယ်။အထူးသဖြင့်ပိုးကုံတွေအပေါ်အားထားနေရတဲ့ပြည်နယ်တွေရဲ့အမတ်တွေကပြင်းပြင်းထန်ထန်ဝေဖန်နေကြတာပါ။နိုင်ငံသားကသွေးနဲ့တမလီနဲ့အလူမီနီယံတွေကိုသုံးပြီးတော့ကုန်ကြောထုတ်လုပ်တဲ့လုပ်ငန်းတွေအနေနဲ့ဈေးတွေတက်ကုန်မှဖြစ်တာကြောင့်သူတို့စီးပွားရေးထိခိုက်မှာကိုလည်းစိုးရိမ်နေကြပါတယ်။American ရဲ့မဟာမိတ်နိုင်ငံတွေအပြန်အလှန်သွင်းကုန်ခွန်တွေစီးကြကောက်ခံတဲ့အတွက် American တွေရဲ့အသက်မွေးဝမ်းကြောင်းမှုကိုထိခိုက်လိမ့်မယ်လို့ Competitive Enterprise ကသုံးသပ်သူ Ryan Yang ကပြောပါတယ
် It'll create some uncertainty for sure besides the job losses which is going to have a lot of families asking
အလုပ်ပြုတ်တာတွေအပြင်မရေရာမှုတချို့ဖြစ်လာပါလိမ့်မယ်အိမ်သားကဘယ်လိုပေးကြမလဲရေဘိုးမီဘိုးနှစ်ခုလုံးအတွက်မတက်နိုင်တော့လို့ဘယ်ဟာကိုပေးကြမလဲဆိုတော့ခက်ခဲတဲ့မေးခွန်းတွေမိသားစုတော်တော်များများကြားမှာဒီစရာဖြစ်လာပါလိမ့်မယ်အဲ့ဒီတော့သမရကတာဝန်ခံရမှာဖြစ်ပါတယ
်တမနီနဲ့အလူမီနီယံတွေအပေါ်သွင်းကုန်ခွန်စီးကျတဲ့အတွက်အမေရိကန်တွေပေးရတဲ့အခွန်များသွားစေပြီးတော့စားသုံးသူတွေကုန်ထုတ်လုပ်သူတွေအလုပ်သမားတွေအတွက်ထိခိုက်တဲ့အကျိုးဆက်တွေဖြစ်လာလိမ့်မယ်လို့အထက်လွှတ်တော်ဗန်နာရီကော်မတီဥက္ကဋ္ဌ Republican အမတ် Orrin Hatch ကလည်းပြောပါတယ်ရှင
်မဆုမြတ်မှာမကြာခင်မှာတော့ဖိလစ်ပိုင်နိုင်ငံရေတပ်အဆင့်တန်းမြင့်တင်ဖို့ဘာတွေလှုပ်ဆောင်မလဲဆိုတာကြားမှာပါParis ရာသီဥတုဆိုင်ရာသဘောတူညီချက်ကနေ American ပြည်ထောင်စုနှုတ်ထွက်မဲ့အကြောင်း Donald Trump ကပြောကြားလိုက်ပြီးပြောကြားလိုက်တာဂျွန်လ၁ရက်နေ့မှာဆိုရင်တနှစ်တင်းတင်းပြည့်ခဲ့ပြီးတဲ့နောက်ဘလို့အပြောင်းလဲတွေရှိလာပါသလဲဒီအကြောင်း VOA သတင်းတောက် Steve Baragona သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
် Todd Stan ဟာ Paris သဘောတူညီချက်အတွက် American ရဲ့အဓိကစိတ်ဆက်ညီနာရေးမှူးဖြစ်ပါတယ်ဒီသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ကြောင်းသမ္မတဒေါ်နယ်ထရမ့်ကြေညာလိုက်ပြီးကြတဲ့ကအမြင်သဘောထားတွေအမျိုးမျိုးထွက်ပေါ်နေတယ်လို့သူကပြောပါတယ
် The first most important piece of good news and it wasn't a foregone conclusion was that other countries stayed in
ဒီအကြောင်းပထမချက်ဖြစ်ပြီးတသမတ်တက်ဒီတိုင်းဖြစ်သွားမယ်လို့ပြောလို့မရနိုင်တဲ့အချက်ကတော့တခြားတိုင်းပြည်ကဒီသဘောတူညီချက်ထဲမှာဆက်လက်ပါဝင်နေတဲ့အချက်ပါ
နိုင်ငံအတော်များများကဒီဇယ်နဲ့လောင်စာဆီသုံးဆွဲမှုနဲ့ကြောင်မီးတွေကနေလျှက်စင်မီထုတ်လုပ်တာတွေကိုရှော့ချမယ်လို့ဆိုပါတယ်ဒါပေမဲ့ဘယ်အချိန်မှလှုပ်ဆောင်မယ်ဆိုတော့ရက်ကန့်သက်ထားမှုတော့မရှိပါဘူး။အမေရိကန်ဘ ਹੁ အစိုးရကရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးကိုအရှိန်လျော့လှုပ်ဆောင်နေပေမဲ့နိုင်ငံအတွင်းမှာရှိတဲ့ပြည်နယ်နဲ့မြို့နယ်အတော်များများကဒီကိစ္စကိုပိုလှုပ်ဆောင်မယ်လို့ပြောဆိုလာကြပါတယ်။သမ္မတထရမ့်မတင်ညာခင်ကတည်းကပြည်နယ်အတော်များများကဥရုရာသီပြောင်းလဲမှုတိုက်ဖြတ်ရေးဆိုင်ရာအစီအစဉ်တွေကိုချမှတ်ဆောင်ရွက်နေကြပြီဖြစ်ကြောင်းဗဂျီးနီးယားပြည်နယ်လက်ထောက်ကုံတွယ်ရေးဝန်ကြီးအင်ဂျလာနာဗာရိုကပြောပါတယ်
A lot of this work I think would have occurred naturally but it gave us kind of a galvanizing
point. ဒါရုပ်ပြောင်းလဲမှုတိုက်ဖြတ်ရေးအစီအစဉ်ကိုသူ့ဘာသူလုံနေကြလိမ့်မယ်လို့ကျွန်မထင်ပါတယ်။ဒါပေမဲ့လည်းသမားကပြောလိုက်တော့ကျမတို့အနေနဲ့လည်းအချိန်မြင့်လှုပ်ဆောင်ဖို့တွန်းအားပေးလို့ဖြစ်သွားတာပေါ့နော်
။ပြည်နယ်တွေမြို့တွေနဲ့စီးပွားရေးလုပ်ငန်းတွေစုပေါင်းဖွဲ့စည်းထားတဲ့အမေရိကန်နိုင်ငံရဲ့စီးပွားတစ်ခုလုံးရဲ့ထက်ဝက်ကျော်ပါဝင်တဲ့မဟာမိတ်အဖွဲ့ကလည်းသူတို့အနေနဲ့အမေရိကန်ကလိုက်နာရမယ့် Paris သဘောတူညီချက်ပါတတ်မှတ်ချက်တွေပြည့်မီအောင်ဆောင်ရွက်သွားမယ်လို့ပြောပါတယ်။အဲ့ဒီအထက်မှာ Fortune 500လို့ခေါ်တဲ့အမေရိကန်ကထိပ်တန်းကုမ္ပဏီ900စီးရင်မှာပါဝင်တဲ့ McDonald's, Walmart နဲ့ PepsiCo စတဲ့ကုမ္ပဏီကြီးတွေကလည်းသူတို့ထုတ်လုပ်တဲ့ကာဗွန်ဓာတ်ငွေ့ရော့ကျအောင်လှုပ်ဆောင်ကြဖို့ရည်မှန်းချက်ချမှတ်ထားပြီးဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းအရင်ကချမှတ်ခဲ့တဲ့ကာဗွန်ဓာတ်ငွေ့လျှော့ချရေးဆိုင်ရာဥပဒေကန့်သတ်ချက်တွေကိုသမ္မတထရမ့်အစိုးရကပြန်ရုပ်သိမ်းတာတွေလှုပ်ဆောင်နေတယ်လို့ Rhodium အဖွဲ့ကရာသီဥတုမူဝါဒဆိုင်ရာသူတေတီ Kate Larson ကပြောပါတယ်
The question is, how will it all pencil out? Are the federal rollbacks and the intention of the federal government to not
respond? ဘယ်လိုလဲ၊ဒါတွေအားလုံးဘယ်လိုအဆုံးသတ်သွားမလဲဆိုတာပါပဲ။ဆူရကအဲ့ဒီလိုဥပဒေတွေပြန်ရုပ်သိမ်းလိုက်တာနဲ့ဥရုယာပြည်ပြောင်းလဲမှုဆိုင်ရာ policy တွေချမှတ်ဆောင်ရွက်မှုမရှိတာတွေကဥရုယာပြည်တိုက်ဖြတ်ရေးလှုပ်ဆောင်နေမှုတွေကိုချိန်ခွေရှာပြောင်းလဲသွားစေမလားဆိုတာကလည်းမေးခွန်းထုတ်စရာဖြစ်နေပါတယ်။
ဒီတော့တွင်စက်မှုဒေါ်လာရင်းမတိုင်ခင်ခေတ်ကရှိခဲ့တဲ့အပူချိန်တဲ့2ဒီဂရီဆယ်ဆီယပ်စ်ထက်မပိုတဲ့အပူချိန်တိုင်းထားရှိရေးဆိုတဲ့ပဲရစ်သဘောတူညီချက်အတိုင်းလိုက်နာဖို့ကမ္ဘာနိုင်ငံတွေပြက်ကွက်နေကြဆဲဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။နိုင်ငံတိုင်းကသူတို့ရဲ့ဆောင်ရွက်ချက်တွေကိုတိုးမြှင့်လှုပ်ဆောင်ဖို့လိုအပ်နေပါတယ်။ဒါပေမဲ့သမ္မတထရမ့်အစိုးရကရာသီဥတုဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်လိုက်တာကြောင့်တခြားနိုင်ငံတွေဘက်ကလည်းလှုပ်ဖို့ဝင်လေသွားကြမယ်လို့အမေရိကန်ရာသီဥတုဆိုင်ရာညှိနှိုင်းရေးမှူးတော့စတန်ကပြောပါတယ်။
You see the United States, the biggest historic emitter, the second biggest emitter now, suddenly saying, never mind.
ဒီကတော့ကျွန်တော်ပြောပြီးလက်ရှိမှာဒုတိယနေရာမှာရှိနေတဲ့ American ပြည်တော်စုကကိစ္စမရှိပါဘူး။ဘာများထူးမှမဟုတ်လို့လဲလို့ပြောမယ်ဆိုရင်တော့ဘာများကောင်းနိုင်အောင်ပါလေဗျာ
။ Paris သဘောတူညီချက်ကိုအကောင့်ထဲပေါ်ရေးလမ်းပြမြေပုံဆွေးနွေးကြဖို့အတွက်စစ်ဆန်ညီနိုင်ရေးမှုတွေလာမဲ့ဒီဇင်ဘာလမှာပိုလန်နိုင်ငံမှာတွေ့ဆုံကြဖို့ရှိနေပါတယ်။ကမ္ဘာနိုင်ငံအသီးသီးအနေနဲ့ American ပြည်တော်စုမပါဘဲရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးအတွက်ဘလောက်အလေးနဲ့ထားဆောင်ရွက်ကြမယ်ဆိုတာအဲ့ဒီအစည်းအဝေးကိုတက်လာသူတွေရဲ့ပြောဆိုဆွေးနွေးမှုကအဖြေပေးလိမ့်မယ်လို့ကြွမ်းကျင်သူတွေကပြောဆိုနေကြပါတယ်ခင်ဗျာ
ကိုစော်ဝင်းနိုင်ပါနောက်ပိုင်းမှာတော့မလေးရှားမှာမြန်မာအလုပ်သမားတွေဖမ်းဆီးခံရတဲ့သတင်းပေးပို့ချက်ကိုတင်ပြမှာမို့ဆက်လက်နားဆင်ကြပါနော်ဖိလစ်ပိုင်နိုင်ငံရဲ့ရေတပ်ကိုခင်မီရေတပ်ဖြစ်အောင်အစ်စ်နှင့်တင်သွားမယ်လို့တမရရိုဒီရီဂိုဒူတာတေးကပြောလိုက်ပါတယ်တရုတ်နိုင်ငံကငါးဖမ်းတမောတွေဖိလစ်ပိုင်ရေပိုင်နဲ့တဝိုက်ဝင်ရောက်လာနေတဲ့ကိစ္စမွတ်စလင်တပုံတွေနဲ့အကြမ်းဖက်သမားတို့ရဲအန်ဒီရီတွေရှိနေတဲ့အချိန်မှာအခုလိုရေတပ်ကိုအဆင့်တန်းမြင့်တင်ဖို့လှုပ်ဆောင်လာတာကိုလူထုကလည်းအားပေးထောက်ခံကြပါတယ်ဒီအကြောင်းကိုကြောင်လွင်ကဆက်ပြီးပြောပြမှာပါရှင
်နှစ်ပေါင်း120ရှိလာပြီဖြစ်တဲ့ဖိလစ်ပိုင်ရေတပ်ကိုခင်မီတိုးတက်တဲ့ရေတပ်ဖြစ်အောင်တိတက်သမား4.6ဘီလီယံဒေါ်လာသုံးဆွဲပြီးတော့အေးသွေးမြင့်တင်သွားဖို့အစိုးရကလှုပ်ဆောင်နေတယ်လို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကမေလ22ရက်နေ့ကပြောခဲ့ပါတယ်။ဒီစီမံကိန်းဟာမွတ်စလင်တပုံတွေရဲ့ရန်ကုန်ကာကွယ်တားဆီးဖို့နိုင်ငံခြားငါးဖမ်းတမောတွေတရုတ်နိုင်ငံကတမောတွေဖိလစ်ပိုင်ရေပိုင်နဲ့ထဲဝင်ရောက်နေတာတွေကိုကာကွယ်တားဆီးဖို့နဲ့အာရှဒေသတွေနိုင်ငံတွေအကြားမှာခိမီရေတပ်တစ်ခုအဖြစ်ရင်ပေါင်တန်းလာနိုင်မှုတွေအတွက်အထောက်အကူဖြစ်စေမဲ့စီမံကိန်းလို့ဒေသတွင်းရေးရာကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ဒီစီမံကိန်းပြီးဆုံးသွားရင်ဘလို့ပြောင်းလဲမှုတွေရှိလာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးဖိလစ်ပိုင်နိုင်ငံနိုင်ငံတကာပင်လယ်ရေကြောင်းဆိုင်ရာတက္ကသိုလ်ကပမောက္ခဂျေးဘတ်တွန်ဘကောကရှင်းပြပါတယ
် If they follow their program then
သူတို့စီစဉ်ထားတဲ့အတိုင်းသာဖြစ်အောင်လုပ်သွားမယ်ဆိုရင်လေကျော်ပြီးဝင်ရောက်လာတဲ့ချိန်ချောက်မှုတွေအရင်ကမရှိဘူးတဲ့ချိန်ချောက်မှုမျိုးတွေအတွက်ရေတက်ကနေစုံစမ်းထောက်လှမ်းမှုတွေကင်းလက်စောင့်ကြည့်မှုတွေလုပ်လာနိုင်ပါလိမ့်မယ
်ကျွန်းပေါင်း9100လောက်ရှိတဲ့ဖိလစ်ပိုင်နိုင်ငံမှာသူတို့ရဲ့ပင်လယ်ပြင်နယ်မြေထဲကိုတရုတ်၊ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံကငါးဖမ်းတင်မောတွေပုံမှန်ဆိုသလိုဖျက်ဆီးသွားလာနေကြတယ်လို့ဖိလစ်ပိုင်ကယ်ရန်ဆောင်တပ်အရာရှိတွေကပြောကြပါတယ်။အဲ့ဒီသုံးနိုင်ငံနဲ့ဖိလစ်ပိုင်တို့ဟာတရားစာတအရေးမြစ်တွေပေါ်တဲ့တောင်တရုတ်ပင်လယ်အတွင်းပင်လယ်ပြင်နယ်နိမိတ်ဆိုင်ရာအငင်းပွားမှုတွေလည်းရှိနေကြပါ။နိုင်ငံသားတင်မောတွေဝင်ရောက်လာနေတာကိုတားဆီးဖို့ဖိလစ်ပိုင်ကယ်ရန်ဆောင်တပ်မှာလူဝင်အားလုံလောက်မရှိပါဘူး။တခါတလေမှာတရုတ်ရေတပ်တင်မောတွေနဲ့တရုတ်ကယ်ရန်ဆောင်တပ်တွေဟာဖိလစ်ပိုင်ကျွန်းငယ်လေးတွေနားကိုကတ်လာတတ်တဲ့ကိစ္စဟာလည်းဖိလစ်ပိုင်အတွက်အနောက်ရှက်ဖြစ်နေပါတယ်။ဖိလစ်ပိုင်နဲ့တရုတ်အကြားငင်းပွားနေတဲ့တောင်တရုတ်ပင်လယ်တွင်းကစပရက်လီကျွန်းစုတွေမှာတရုတ်ဘက်ကစီးရေးဆိုင်ရာလှုပ်ဆောင်မှုတွေလည်းရှိနေတာပါဒီကျွန်းတွေနဲ့ပတ်သက်ပြီးတော့သူပိုင်နဲ့ငါပိုင်နဲ့ဆိုတဲ့ငင်းပွားမှုတွေကတရုတ်နဲ့ဖိလစ်ပိုင်အကြား2012ခုနဲ့2016ခုနှစ်တွေတုန်းကအပြင်းထန်ဖြစ်ခဲ့ကြတာပါလက်ရှိသမ္မတဒူတာတေးအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာတော့တရုတ်နဲ့ပြဿနာတက်မဲ့အရေးကိုဖိလစ်ပိုင်ဘက်ကရှောင်ခဲ့ပါတယ်တရုတ်ဘက်ကဖိလစ်ပိုင်ကိုအကူအညီတွေအခြေခံစာအုပ်ပြန်လည်ပြုပြင်ရေးရင်းနှီးမြှုပ်နှံမှုတွေပေးနေတာကြောင့်တရုတ်စိတ်အနောက်ရှက်ဖြစ်မဲ့အရေးကိုဖိလစ်ပိုင်ဘက်ကရှောင်နေတယ်လို့စကူနိုင်ငံကရာဂျာရတ်နန်နိုင်ငံတကာလေးလာရေးအကြောင်းကတွဲဘက်ပမောက္ခအယ်လန်ချောင်းကသုံးသပ်ပါတယ်ဖိလစ်ပိုင်ကရေတပ်ကိုအစ်စ်မြင့်နေတယ်ဆိုပေမဲ့လည်းတရုတ်ကတော့ဘယ်မီနိုင်မှာလဲလို့လည်းပမောက္ခချောင်းကပြောပါတယ
် Even if tomorrow the United States sells the Philippine Navy
ဖိလစ်ပိုင်ရေတပ်အတွက်အမေရိကန်ကနေနောက်ဆုံးမော်ဖြတ်တင်မောကြီးတွေမျက်ဖြာမှာရောက်မယ်ဆိုတော့ကျွန်းစုတွေကောက်ဝေးအတွက်တရုတ်ကိုဖိလစ်ပိုင်ကခုခံတိုက်ခိုက်နိုင်မှုလုံးဝမဖြစ်နိုင်ပါဘူး
စီးရင်နဲ့ပတ်သက်ပြီးတော့ဘလို့ကိစ္စမျိုးမဆိုဖိလစ်ပိုင်ကတရုတ်နဲ့ညီနိုင်ဆွေးနွေးတဲ့လမ်းကြောင်းကိုပို့ပြီးတော့လိုလားတယ်လို့
Philippine နိုင်ငံရေးနဲ့ရွေးကောက်ပွဲဆိုင်ရာပြုပြင်ပြောင်းလဲအဖွဲ့ရဲ့ဥဆောင်ညွှန်ကြားရေးမှူး Raymond Casipo ကပြောပါတယ်ဖိလစ်ပိုင်လူထုကလည်းရေတပ်ခင်မီတိုးတက်ရေးကိုအင်မတန်လိုလားနေကြတယ်လို့ဆိုပါတယ
် Public support for that is very strong
ဖိလစ်ပိုင်ရေတပ်တိုးတက်ခင်မီအကောင်လာရေးလူထုထောက်ခံမှုကသိကြီးမှပါတယ်တိုင်းပြည်ရဲ့တခြားကိစ္စတွေကိုလည်းခင်မီတိုးတက်စီစဉ်တယ်ဆိုပေမဲ့ရေတပ်အင်အားကောင်းမှုကိုပထမဦးစားပေးအဖြစ်ဖိလစ်ပိုင်လူထုကထားစီနေတာပါ
ဖိလစ်ပိုင်နိုင်ငံရဲ့တောင်ပိုင်းမှာလည်းကျန်းဖက်သမားတွေရဲ့ချင်းချောက်မှုတွေကရှိနေပါသေးတယ်။အဲဒီကိစ္စအတွက်ပင်လယ်ပြင်အတွင်းကင်းလှည့်ဖို့အင်အားလုံလောက်မရှိပါဘူး။ပြီးခဲ့တဲ့နှစ်အတွင်းမွတ်စလင်တပုံတွေနဲ့ငါးလကြာဖြစ်ခဲ့တဲ့နိုင်ငံတောင်ပိုင်းကတိုက်ပွဲတွေမှာအိန္ဒိချင်းအင်ဒိုနီးရှားနဲ့မလေးရှားက IS သွေးကြောအဖွဲ့ကိုထောက်ခံအားပေးသူတွေဟာဖိလစ်ပိုင်နိုင်ငံထဲကိုတရားမဝင်ရောက်လာခဲ့ကြတယ်လို့ဖိလစ်ပိုင်ဆိုရကတန်လျာရှိနေတာပါ။
ကိုကျောင်းအောင်လွင်ပြပြသွားတာပါ။ဒီကနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းနှိပ်စက်ပေးကြပါတယ်ရှင်။
သောရရှင်များရှင်မြမဆိုးရတာဝန်ရှိသူတွေနဲ့အစ်မြင့်အရာရှိတချို့ကိုမကြသေးခင်ကစလို့အစ်စ်ပြတ်ချစားမှုတွေနဲ့ဆက်နွယ်ပြီးစုံစမ်းစစ်ဆေးနေတဲ့သတင်းတွေထွက်ပေါ်လာပါတယ်။အာဂတိလိုက်စားမှုတိုက်ဖြတ်ရေးတမရဦးဝင်းမြင့်ကိုယ်တိုင်တကြံနှစ်တကူမိကုံမှာခရီးပြူပြောဆိုခဲ့ပြီးတဲ့နောက်မှာပဲစပြီးတော့တွေ့မြင်လာရတဲ့အရေးယူကြံတွယ်မှုတွေနဲ့ပတ်သက်လို့ VOE ရဲ့စနေညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။အယတအစုရလက်ထက်အာဂတိလိုက်စားမှုတိုက်ဖြတ်ရေးအစီအစဉ်အပေါ်အားရတာအားမရတာအချစ်ပြတ်ချစားတဲ့လုပ်ရက်တွေအတွက်ဘေကန္တဘေဌာနတွေမှာအဓိကဖြည့်ရှင်းဖို့လိုနေသေးလဲဆိုတာတွေအပေါ်သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ VOE ပရိသတ်တွေရဲ့သဘောထားအမြင်တွေကိုတင်ပြနေတဲ့အစီအစဉ်မှုပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။VOA မြန်မာပိုင်းစနေနေ့နေ့ခင်းအစီအစဉ်ကိုမနေ့9နာရီထိဆက်လက်ထုတ်လင်းနေပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာမနေ့ကအာဏာပိုင်တွေစီမံချက်နဲ့ဖမ်းဆီးရမှာမြန်မာအလုပ်သမားတွေပါဝင်ခဲ့တဲ့အကြောင်း VOA သတင်းတော့မအေးမှာသတင်းပေးပို့ထားတာကိုနားဆင်ပါရှင
်။မလေးရှားနိုင်ငံရဲ့မြို့တော်ကွာလာလမ်ပူမြို့ရဲ့ China Town လို့လူသိများတဲ့မြန်မာတွေအများဆုံးလုလုကင်နေတဲ့နေရာမှာဂျွန်လာတည့်ရက်နေ့ညနေပိုင်းကစပြီးတရားမဝင်အလုပ်လုပ်ကြနေတဲ့နိုင်ငံသားတွေကိုဖမ်းဆီးခဲ့ပါတယ်ဒီထဲမှာမြန်မာအပါအဝင်နိုင်ငံသား190လောက်ဖမ်းဆီးခံခဲ့ရပါတယ်မလေးရှားနိုင်ငံကထိတ်သိမ်းစခန်းတွေမှာမြန်မာတန်ယုံကိုစားပြုပြီးတွားရကူညီပေးနေတဲ့ကိုတရားမောင်မောင်ကတော့အဖမ်းဆီးအခြေအနေတွေကိုအခုလိုပြောပြပါတယ
်ဒီနေ့ညနေပိုင်း9နာရီနောက်ပိုင်းပေါ့ကွာလာလမ်ပူမှာရှိတဲ့ချင်းရံကျန်းမှာဝင်ဖမ်းတာကျွန်တော်တို့မှန်းတာတော့လော်ရီနဲ့စီးပါသွားတဲ့နိုင်ငံသားတွေတော်တော်များများလုတ်ကဲနေရဆိုတော့လေမြန်မာဗနေရောက်တခြားနိုင်ငံသားတွေဗနေရောက်ဆိုတော့အတိအကျတော့မသိသေးဘူးပေါ့အဲဒီ China Town လဲပါတော့မြန်မာတွေလောက်တာဆိုတော့ဟိုတရားမဝင်တဲ့မြန်မာတွေလည်းပါသွားမှာပေါ့နော်တချို့ကျတော့လည်းတရားဝင်ရဲ့အလုပ်ပါမင်းတဲ့နေရာကွဲလွဲတာတွေအဲ့လိုမျိုးတွေလည်းပါသွားမှာပေါ့
မလေးရှားနိုင်ငံမှာတရားမဝင်ခိုးဝင်မှုမူရစေဝအမှုတွေပါဝင်တခြားမှုကိန်းတွေများပြားလာတဲ့အတွက်အစိုးရတစ်ကစီမံချက်နဲ့ဖမ်းဆီးနိုင်နေကြတာဖြစ်ပါတယ်။ကွာလာလမ်ပူမြို့ကအဖမ်းဆီးရတဲ့အတွင်းလူ300ကျော်စစ်ဆေးခံခဲ့ရပြီးအလုသမားတွေရဲ့အထောက်အထားလက်မှတ်တွေကိုအကြီးကစစ်ဆေးခဲ့တာဖြစ်ပါတယ်။မလေးရှားနိုင်ငံမှာတနိုင်ငံလုံးအတိုင်းအတာနဲ့အလုသမားတွေရဲ့အထောက်အထားတွေကိုဇန်နဝါရီလ1ရက်နေ့ကနေမေလ31ရက်နေ့ထိ9လတာစစ်ဆေးမှုအတွင်းနိုင်ငံသားအလုသမား96,256 ယောက်ကိုစစ်ဆေးနိုင်ခဲ့ပြီးအဲ့ဒီထဲကတရားမဝင်ခိုးဝင်မှုအပါအဝင်တခြားပြစ်မှုတွေနဲ့ဖမ်းဆီးခဲ့တာ 18,521 ယောက်ရှိခဲ့တဲ့အကြောင်းဒီထဲမှာမြန်မာ1800ကျော်ပါဝင်တယ်ဆိုပြီးမလေးရှားပြည်ထောင်စုဝန်ကြီးဌာနကိုကိုးကားပြီးမလေးရှားသတင်းတွေမှာဖော်ပြခဲ့ပါတယ်ရှင
်VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြည်ပြင်းည10:00မှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်ဇ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါဒါ့အပြင် VOA Internet Website ဖြစ်တဲ့ burmese.voanews.com နဲ့ Facebook ဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်နားဆင်နေကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့
ဒီအမေရိကန်မှာကျွန်တော်ကယ်လီဖိုးနီးယားပြည်နယ်မှာ Sacramento Valley ဆိုတာရှိတယ်သူတို့စပါးလေးဆိုင်တော့အဲ့မှာအချို့ farm family တွေရှိတယ် generation line တွေ
တိတ်ပန်တဲ့ဤပညာကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားဖို့ရှိပါတယ်ဒါအပြင်အမျိုးသမီးကဏ္ဍကိုလည်းထုတ်လွှင့်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြတဲ့အစီအစဉ်ကနေပြီးတော့ဆက်လက်နားဆင်ပါရှင်ဒီကနေ့မနေ့အတွက်ကောက်နှုတ်တင်ပြချင်တာကတော့ရိုဟင်ဂျာရိနီရဲ့ပြည်ရေးသဘောတူညီချက်မြန်မာနဲ့ကုလသမဂ္ဂခြေညာဆိုတဲ့ကောင်းစဉ်နဲ့ဒီဂါဒီယန်သတင်းစာမှာ Hannah Ellis Peterson ရေးသားထားတဲ့စာမှဖြစ်ပါတယ်ရခိုင်ပြည်နယ်မှာအကြမ်းဖက်ဖိနှိပ်မှုတွေကြောင့်အင်ကြီးချင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်အတွက်ဒီသဘောတူညီချက်ဟာနေရက်ပြည်ရေးအတွက်လုံခြုံရေးအာမခံချက်ပေးဖို့လုံလောက်တဲ့ဆောင်ရွက်ချက်မဟုတ်ဘူးလို့ဒုက္ခသည်တွေကသူတို့ရဲ့စိုးရိမ်မှုတွေကိုဒီဂါဒီယန်ကိုပြောပြခဲ့ကြပါတယ်။အခုလိုကုလသမဂ္ဂအေဂျင်စီနှစ်ခုနဲ့မြန်မာအစိုးရကြားနားလည်မှုစာကြွန်းလွှာလက်မှတ်ရေးထိုးမှုဟာနှောင့်နှေးကြံ့ကြာနေတဲ့ဒုက္ခသည်တွေနေရက်ပြည်ရေးလုပ်ငန်းစဉ်မှာအရေးပါတဲ့အကူအညီကမ်းလှမ်းမှုဖြစ်တယ်လို့တော့ဆိုရမှာဖြစ်ကြောင်းဆောင်းပါရှင်ကရေးထားပါတယ်။ဒီကရက်နေ့နိုဝင်ဘာလကလေးကဒုက္ခသည်တွေနေရပြည်ကြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအစိုးရကြားသဘောတူညီခဲ့ကြပေမဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေပါဝင်စောင့်ကြည့်မှုမရှိဘူးဆိုရင်သူတို့ကနေရအတင်းကျပ်ပြန်ပို့တာအပြင်လုံခြုံမှုမရှိတဲ့အခြေအနေတွေကိုရင်ဆိုင်ရမှာကိုစိုးရိမ်ကြောင်းဒုက္ခသည်တွေကထုတ်ဖော်ပြောဆိုထားတာပါဒီကနေ့ဩဂုတ်လကလေးကရခိုင်ပြည်နယ်မှာကုလသမဂ္ဂအနေနဲ့အကူအညီတွေပေးခွင့်ပိတ်ပင်ခံရတာဟာအခုဆိုရင်တော့ကုလသမဂ္ဂအနေနဲ့အဲ့ဒီကိုဝင်ရောက်နိုင်ပြီးအခြေအနေတွေကိုလည်းမှန်မှန်ကန်ကန်အကဲဖြတ်နိုင်မှာဖြစ်တယ်လို့ဆောင်းပါးမှာရေးထားပါတယ်။မြန်မာအစိုးရရဲ့ကြေညာချက်မှာတော့လိုအပ်တဲ့စီစဉ်မှုတွေပြုလုပ်ပြီးတဲ့ဒုက္ခသည်တွေကိုပဲပြန်လည်လက်ခံတဲ့အခါမှသာကုလသမဂ္ဂအေဂျင်စီတွေဘက်ကပူးပေါင်းဆောင်ရွက်ခွင့်ရှိမှာဖြစ်ပြီးသူတို့ကိုပြန်လည်နေရာချထားရေးအသက်မွေးဝမ်းကြောင်းလုပ်ကိုင်နိုင်တဲ့အခွင့်အလမ်းရရှိဖို့မြန်မာအစိုးရနဲ့အတူပါဝင်ဆောင်ရွက်ဖို့တာဖြစ်တယ်လို့ဖော်ပြထားပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးပူးပေါင်းဆောင်ရွက်ရေးယုံဌာနကိုယ်စားလှယ်ကနုတ်အော့စ်ဘိုင်ကတော့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေဟာမရေရာမတေချာတဲ့အခြေအနေတွေနဲ့ဘင်္ဂလားဒေ့ရှ်ဘက်မှာခိုလုံနေကြရတယ်လို့သူတို့နေရက်မှာလည်းသူတို့မနေနိုင်သေးတာကြောင့်ဒုက္ခသည်တွေနေရက်ပြန်ပို့ရေးအကောင်းဆုံးဖြစ်အောင်ကုလသမဂ္ဂရဲ့အတက်နိုင်ဆုံးကြိုးပမ်းဆောင်ရွက်မှုဟာအရေးကြီးကြောင်းပြောကြားခဲ့ပါတယ်။ဒုက္ခသည်တွေနေရက်ပြန်ရေးစတင်နိုင်ပြီဆိုတာကုလသမဂ္ဂကိုအချက်ပြဖို့မြန်မာအစိုးရအနေနဲ့ရိုဟင်ဂျာတွေကိုပုံမှန်လူမှုအဖွဲ့အစည်းမှာရက်တီခွင့်ရနိုင်ရေးနိုင်ငံသားဖြစ်ခွင့်ပေးဖို့နဲ့ဒေတာရင်းမြည်သည့်အကြမ်းဖက်မှုမဆိုရိုဟင်ဂျာတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေမလုပ်ဖို့ဆောင်ရွက်ပေးရမှာဖြစ်တယ်လို့ Osbike ကပြောပါတယ်။ဒါအပြင်ဒုက္ခသည်တွေနေရပြည်ရေးအခြေအနေတွေဖြစ်ပေါ်လာပြီးဆိုရင်တော့အကာအကွယ်ပေးရေးကိစ္စကိုကုလသမဂ္ဂကစတင်ဆောင်ရွက်ဖို့ရှိတယ်လို့လည်းသူကပြောကြောင်းဆောင်းပါးမှာရေးသားထားပါတယ်ရှင်။အခုလိုကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တောက်ကြနေညနေခင်းမှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပ
ဒီကိရမနဲ့တင်ပြမယ် idiom အသုံးက
spread oneself too thin
ဖြစ်ပါတယ်စာလုံးပေါင်းက s p r e a d spread ကဖြန့်တာ o n e s e l f oneself ကကိုကိုကို t TOO 2 THIN thin 2 thin ရဲ့ သိက်ကို ပါ လွှာတာဆိုတော့ ဇဂု ဟွန် ရဲ့ ဓာတ်ရိုက် အဓိပ္ပာယ် ကတော့ ကိုကို သိက်ကို ပါ လွှာ အောင် ဖြန့်လိုက်တာပေါ့ တကယ်တော့ လူ ခန္ဓာ ကို ပါ အောင် ဖြန့်လိုက်လို့ မရ ပြီ မဲ့ လို့ လေ ဒီ နေရာ မှာ တာဝန် တွေ ကို လူ အုပ် အနေ နဲ့ မနိုင် မနှင်း ယူ ထား လို့ ကျမတို့ မြန်မာ စကား ရတာဝန်တွေ လှုပ်ရှား တွေ ဝန်ထုပ် ဝန်ပိုးတွေ ပြီးနေတာ ပြားနေတာပဲ ဆိုတဲ့ အဓိပ္ပာယ် နဲ့ တူတယ်လို့ ဆိုရမှာပါidioms တွေတော့ right ဒီပဲကလေဒီတိုင်းပါပဲခိုဟာလဲလှုပ်ချင်းဒီဟာလဲလှုပ်ချင်းဘယ်ဟာမှကောင်းကောင်းမလှုပ်နိုင်တာမျိုးအခြေအနေမျိုးတာဝန်ယူထားရတာမနိုင်မနှင်းဖြစ်နေတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
As chief executive of the company Mr. Green has spread himself too thin No wonder he's always looking tired
ကမ္ဘာကြီးရဲ့ဥက္ကဋ္ဌအနေနဲ့မစ္စတာဂရင်းကမနိုင်တာဝန်တွေထမ်းနေတယ်လीဒါကြောင့်သူကိုကြည့်ရတာအမြဲပဲပင်ပန်းနေတာကလည်းမဆမ်းပါဘူးဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ As chief executive of the company Mr. Green has spread himself too thin No wonder he's always looking tired
တာဝန်တွေကိုလူတူအနေနဲ့မနိုင်မနှင်းယူထားလို့တာဝန်တွေလှုပ်ရှားတွေဝန်ထုပ်ဝန်ပိုးတွေပြနေတာပြားနေတာပဲဆိုတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ
spread oneself too thin
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်တင်ဆက်ခဲ့တာပါရှင်အခုလို့American 3 English စာသင်ခန်းစာအစီအစဉ်ကိုလည်း VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်။အခုတော့အမျိုးသမီးကဏ္ဍကိုဆက်လက်ထုတ်လွှင့်မှာပါ။ဒီတစ်ပတ်အတွက်အကျန်းမြန်မာနိုင်ငံမှာအမျိုးသမီးတွေအကျန်းဖက်ခံရမှုနဲ့ပတ်သက်ပြီးတော့ရခိုင်တိုင်းရင်းသူမတ်အေးတီဗီကျော်ရဲ့သဘောထားအမြင်တွေကိုဒေါ်လာလတ်တန်းကမေးမြန်းပြီးတော့တင်ဆက်ထားပါတယ်ရှင်။
Cause it only serves to make me more determined to achieve my final goal. And I come back even stronger.
But most of me, I don't. It's a week joy, it's a week joy, it's a week joy, it's a week joy, it's
a week joy, it's a week joy, it's a week joy.ကို2010လောက်မှာမဟီရော University မှာ Health Social Science နဲ့ Master တက်ခဲ့ပါတယ်။ပြီးလို့ရှိရင်အဲ့နောက်ပိုင်းမှာပေါ့နော်အဲ့ program က research oriented program ဖြစ်တဲ့အတွက်ကြောင့်မလို့ပြီးလို့ရှိရင် Gender and Women Rights ကျန်းမာရေးရနဲ့ဒီအမျိုးသမီးအခွင့်အရေးတွေပြီးလို့ရှိရင်အမျိုးသမီးများအပေါ်မှာအကြံဖတ်မှုအိမ်တွင်းအကြံဖတ်မှုအစရှိတဲ့သုတေသနတွေကိုလေ့လာတဲ့ဒီသုတေသနတွေမှာအများအပြားမှာဝင်ပါခဲ့ပါတယ်ရှင်။အခုထိလည်းဒီအိမ်တွင်းအကြံဖတ်မှုတွေအမျိုးသမီးများအပေါ်မှာအကြံဖတ်မှုအစရှိတဲ့ဆောင်းပါးလေးတွေကိုအချိန်ရရတဲ့လောက်ရင်းနေပါလေရှင
်ကျမတို့စိတ်ဝင်စားတာပေါ့နော်အမျိုးသမီးများပေါ်အကြံဖက်မှုပေါ့နော
်ဟုတ်ကဲ့
အဲ့ဒီမှာစောစောက ETV ကြော်ပြောတယ်ကြုံရင်ကြုံလို့ဆောင်းပါးလေးတွေရေးတယ်ဆိုတော့မှတ်မှတ်ရရဆောင်းပါးရှိရင်ပြောပြပေးပါလား
မှတ်မှတ်ရရဆောင်းပါးကတော့ပထမဦးဆုံးအချိန်တက်ရောက်တဲ့ဒီကိုယ့်ရဲ့ idea အပြည့်အဝနဲ့ရေးတယ်ဒီ New Mandela လို့ခေါ်တယ်ပေါ့နော်ဒီ Australia National University ရဲ့ Academic website တခုမှာပေါ့နော်2019 February လောက်က publish လုပ်ခဲ့တဲ့ဆောင်းပါးဖြစ်ပါတယ်ရှင်အဲ့ဒီဆောင်းပါးကအဓိကအဖြစ်ဒီမြန်မာနိုင်ငံမှာပေါ့နော် Democracy ရပြီးတဲ့နောက်ပိုင်းဒီအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒီအမျိုးသမီးများပေါ့အကြံဖတ်မှုကပေါ့နော်ဟိုလူမြင်ကွင်းမှာအရန်ကိုများပြလာတယ်ဆိုတော့အဲ့အများပြလာတဲ့အကြောင်းရင်းတွေကဘာတွေဖြစ်မလဲဆိုတာကိုအရင်သတင်းဆောင်ပါတွေကိုကြည့်ပြီးတော့ analysis လုပ်ထားတဲ့ဆောင်ပါတစ်ပုဒ်ဖြစ်ပါတယ်ရှင်အဲ့ဒီဆောင်ပါကောင်းစဉ်ကကြတော့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးများအပေါ်အကြံဖတ်မှုကိုအဆုံးသတ်ရေးပေါ့နော်အဲ့ဒီကောင်းစဉ်နဲ့ဖြစ်ပါတယ်ရှင
်ဆိုအဲ့ဒီမှာအဓိကအချက်လက်လေးတွေကဆော့ဆော့ပြောသလိုဒီမိုကရေစီအသူကူပြောင်းရေးကာလစလာပြီးတဲ့နောက်ပိုင်းမှာအမျိုးသမီးများပေါ်အကြံဖတ်မှုတွေကပို့ပြီးတော့ဟိုထင်သာမြင်သာရှိလာရဲဆိုပြီးတော့ကိုဆောင်ပါမှာပေါ့နော်ကိုကားထားတဲ့အကြံဖတ်မှုလေးတွေပြောပြပေးပါလားရှင်
ပထမဦးဆုံးအနေနဲ့ဆိုလို့ရှိရင်လွန်ခဲ့တဲ့တနည်းနှစ်နှစ်လောက်ကပေါ့နော်ဖြစ်သွားတယ် modern မင်းသမီးလေးပေါ့နော်အေဂျင့်မြတ်မိုးဆိုတဲ့မင်းသမီးလေးအဲ့မင်းသမီးလေးကသူ့ရဲ့ရည်စားလို့ပြောကြတယ်ပေါ့နော်သူ့ရဲ့ရည်စားဒါပေမဲ့မျိုးသမီးလေးဘက်ကတော့ရည်စားမဟုတ်ဘူးဒီတိုင်းပဲသမီးရည်စားပြတ်ပြီးသွားပြီအဲ့ဒါနဲ့အခြေအတင်ဖြစ်ကြပြီးတော့မင်းသမီးလေးကအသက်ခံရတယ်ဆိုတော့အဲ့အသက်ခံရတဲ့အမှုကအခုထိလည်းမပြီးသေးဘူးလို့ကြားပါတယ်ရှင် ဆိုတော့အဲ့ဒါပထမဦးဆုံးအနေနဲ့အမှုတစ်ခုပေါ့နော်နောက်တစ်ခုကကြတော့ဒီမင်းသားမင်းအုပ်ဆိုမင်းအုပ်ဆိုကနေပြီးတော့သူ့ရဲ့ဂျာနယ်တိုက်မှာအလုပ်လုပ်နေတဲ့သူ့ရဲ့ဝန်ထမ်းအမျိုးသမီးလေးကိုလူသိရှင်ကြားတက်လိုက်တဲ့တင်ရယ်ရန်ကုန်တော်ဝင်စင်တာမှာလည်းသူ့ရဲ့ရီးသားဆိုတဲ့သူကပေါ့နော်အမျိုးသမီးလေးကိုဒါနဲ့ထိုးလိုက်တဲ့တင်အဲ့ဒီတင်တွေရပေါ့နော်ဟိုတော်တော်လေးကိုထင်ထင်ရှားရှားလူရှိသူရှိမှာအမျိုးသမီးတွေကိုပေါ့နော်ငါတို့ကိုဟိုနင်တို့စိတ်ကြိုက်ခွဲသွားလို့မရဘူးခွဲသွားရင်နင်တို့အသက်ခံရမယ်ငါတို့နင်တို့ဘာမှဆိုလို့ပိုင်ခွင့်ရှိတယ်ဆိုတဲ့အမျိုးသမီးတွေကိုထိန်းချုပ်တဲ့သဘောမျိုးနဲ့ပေါ့နော်ဖြစ်ပြက်လာတာတွေကဟိုတော်တော်များများကိုလည်းဟိုနောက်ပိုင်းမှာဘာလို့တွေအောင်ဖြစ်လာတယ်လဲဆိုလို့ရှိရင်ရီးသားနဲ့ပြက်ဖို့မစင်စားနဲ့နင်တို့အသက်ခံချင်လားအဲအဲ့လိုမျိုးတွေတောင် Facebook တွေမှာ Social Media တွေမှာတွေ့လာရပါတယ်ရှင်ဆိုတော့ဟိုဘာပဲဖြစ်ဖြစ်ပေါ့နော်ဒီလိုမျိုးစတွေ့လာရပြီဆိုကြရအမျိုးသမီးတွေရဲ့ဘဝကိုဒီထိန်းချုပ်ခံနေရပြီပေါ့နော
်အဲ့ဒီတော့ ATV ကျော်ရဲ့ခေါင်းစဉ်နိုင်ပေါ့နော်ဒ
ီ
အမျိုးသမီးရပေါ့အကြမ်းဖက်မှုအဆုံးတက်ရေးဆိုတဲ့အခါကျတော့ဒီလိုမျိုးအကြမ်းဖက်မှုတွေပေါ့နော်အထူးသဖြင့်ဒီဒီမိုကရေစီအတွင်ကူပြောင်းရေးကာလမှာအခြေအနေကပိုပြီးတော့အတင်းရဲလာတယ်ဆိုတဲ့အခါကျတော့အဆုံးတက်ရအောင်လို့ဘယ်လိုလုပ်နိုင်မလဲရှင
်အဆုံးတက်ရအောင်လို့ကကြတော့အဓိကကတော့ဥပဒေရှိဖို့လိုတယ်ပေါ့နော်အဲ့ဥပဒေကအမျိုးသမီးရပေါ့ကြမ်းဖက်မှုပပျောက်ရေးဥပဒေဆိုတော့အဲ့ဥပဒေရှိဖို့လိုတယ်အဲ့ဥပဒေကဒီအမျိုးသမီးတွေကိုဒီအကြမ်းဖက်မှုခံလာရတယ်အကြမ်းဖက်တဲ့ပြစ်မှုကျူးလွန်တဲ့သူတွေကထိုက်တန်တဲ့အပြစ်တစ်ခုကြားခံရမယ်ဆိုလို့ရှိရင်ရှေ့မှာဥပမာလေးတွေရှိခဲ့တယ်ဆိုလို့ရှိရင်နောက်ပိုင်းကြားလို့ရှိရင်ငါတို့တစ်ခုခုလောက်လိုက်လို့ရှိရင်ပေါ့နော်ငါတို့ကိုအပြစ်ခံရမယ်ဆိုတာကိုသိလို့ရှိရင်တရားဥပဒေစိုးမိုးမှုရှိတယ်ဆိုတာကိုသိလို့ရှိရင်ပေါ့နော်ခိုက်အလျောက်ကတော့နည်းနည်းလက်တွန့်မယ်ပေါ့နော်အခုကျတော့ဟိုတက်ချင်တယ်လို့တက်တက်ပြီးလို့ရှိလို့ရှိရင်လည်းထိုက်တန်တဲ့ဟိုပြစ်ဒဏ်ကိုခံရမှာမဟုတ်ဘူးပတ်စံရှိလို့ရှိတော့၎င်းလက်ထိုးလို့ရတယ်တရားဥပဒေကိုတိတ်ပြီးတော့ဟိုလေးစားနေကြမလို့ဘူးဆိုတော့ရေဘူးရအတွေးလေးတွေကအဲ့လိုရှိတယ်ဆိုတော့လူတွေကတိတ်လက်မတွန့်ဘူးတက်လည်းဘာမှမဖြစ်ဘူးဆိုတော့ပုံစံမျိုးပေါ့နော်အဲ့ဒါအဓိကတော့ဒီဥပဒေရှိဖို့လိုတယ်
အဲ့တော့ပြစ်မှုကျူးလွန်လို့တရားဥပဒေရပြစ်ဒဏ်နဲ့ထိုက်တန်နဲ့ပြစ်ဒဏ်မရှိလို့အခုတော့နော်မျိုးသားတွေအနေနဲ့ပို့ပြီးတော့အတင်းရဲလာကြတယ်ဆိုတဲ့အခါကျတော့ဒီဆိုးဆိုးကATV ကြော်ထောက်ပြတဲ့လူသားမှုတွေပေါ့နော်မာသူတို့တွေရဲ့တရားဥပဒေအရာအရေးယူမှုကဘယ်လိုများပေါ့လျှော့နေလို့ပါလဲရှင
်ပေါ့လျှော့နေတယ်လဲဆိုတာဥပမာဆိုလို့ရှိရင်အေဂျင့်မျက်မိုးရဲ့ case ဆိုလို့ရှိရင်ဖြစ်တာတစ်နှစ်နှစ်ကြာနေပြီအမှုကအခုထိအဆုံးမသက်သေးဘူးလို့ပြောတယ်ဘာဖြစ်လို့ဘာတွေကဒီလောက်ကြာနေလဲမသိဘူးမိန်းကလေးတယောက်ရဲ့အသက်ကဆုံးရှုံးသွားပြီဒီမင်းအုပ်ဆိုရဲ့အမှုမှာဆိုလို့ရှိရင်မင်းအုပ်ဆိုကသူ့ရဲ့ဒီဝန်ထမ်းကိုတက်လိုက်ပြီးတော့သူတက်ပါတယ်ဆိုပြီးသွားပြီးဝန်ခံထားတယ်အဲ့ဒါကိုတောင်သူကဆက်ဆက်ချင်းတော့ကတက်တက်တကြွန်းထောင်တန်းဆိုပြီးတက်မှတ်လိုက်ပြီးတော့နောက်တစ်နှစ်လောက်ကြာတဲ့အခါမှာပေါ့နော်သူက10နှစ်လျှော့လိုက်တယ်ဆိုတော့သူ့ရဲ့ဟိုအခုလောလောဆယ်မှာဟိုဥမာဆိုလို့ရှိရင်တက်တက်ကြွန်းကြာတယ်ဆိုလို့ရှိရင်တော့နောက်တလနှစ်လလောက်ကြာလို့ရှိရင်အဲ့ဒါကဟို10နှစ်လည်းဖြစ်စဉ်ဖြစ်သွားနိုင်တယ်လို့ဆိုလို့ရှိရင်ကွင်းလုံးကျွတ်လွတ်ရင်တော့လွတ်သွားနိုင်တဲ့အခြေအနေလေးတွေရှိတယ်ဆိုတော့လေမျိုးသမီးတွေကပေါ့နော်သူတို့ကိုတရားဥပဒေကအပြည့်အဝကာကွယ်ပေးထားတယ်လို့သူတို့ကလည်းမယုံကြည်တော့ဘူးကျူးလွန်တဲ့သူတွေကလည်းဟိုလှုပ်ချင်တာလှုပ်လို့ရပါတယ်ပေါ့နော်တရားဥပဒေဆိုတာနောက်ခါလာနောက်ခါဈေးပေါ့ပြီးလို့ရှိရင်ဟိုတရားဥပဒေဆိုတာကလည်းဆက်ဆက်ချင်းမှပြည့်တယ်များပြီမယ်နောက်ပိုင်းကျတော့လည်းလွတ်ရင်လွတ်သွားနိုင်တာပဲပတ်စံရှိလို့ရှိရင်လည်းဟိုထောင်ထဲမှာတော့သူတို့ရှိနေမယ်အပြည့်မှာသွားလာလှုပ်ရှားလို့ရနေမယ်ဆိုတော့တရားဥပဒေကိုတိတ်ပြီးတော့တင်းကျက်တယ်လို့သူတို့ကမထင်တော့ဘူးပေါ့နော
်အဲ့ဒီတော့တရားဥပဒေအရေးယူမှုမှာအားနည်းနေတယ်ဆိုတဲ့ခါကျတော့အဓိကကတော့အမျိုးသမီးတွေကိုယ်တိုင်ကပထမကတော့သူတို့ကိုယ်သူတို့ကာကွယ်နိုင်ဖို့ပဲပေါ့နော်ဒီလိုမျိုးအဖြစ်မရောက်အောင်လို့ဆိုတော့သူတို့ပြည်အမျိုးသမီးရပေါ့အကြမ်းဖက်မှုအမျိုးသမီးအခွင့်အရေးအမျိုးသမီးကျန်းမာရေးနဲ့ပတ်သက်ပြီးတော့လေလာပြုစုထားတဲ့လူတူအနေနဲ့ဆိုလို့ရှိရင်အမျိုးသမီးတွေဘလို့အကြံပေးကြမှာလဲရှင
်အခုအမျိုးသမီးလေးတွေရပါတော့အများသောအားဖြင့်ကညီမယဉ်ကျေးမှုထုံးစံရပါတော့အိမ်ထောင်ပြုတယ်ဆိုတာလေယောက်ျားကိုအားကိုးခြင်းလို့ဆိုတော့အဲ့ဒါကြီးကလေတကယ်ကိုအမြင့်တွယ်နေတယ်ဟိုကိုကိုကိုအားကိုးခြင်းစိတ်မရှိဘူးငငယ်ကလေးကလည်းသိကျင်ပေးခံခဲ့ရတာကအမျိုးသမီးဆိုလို့ရှိရင်ဘလောက်ပဲပညာတတ်တတ်တစ်ချိန်ကြာလို့ရှိရင်ယောက်ျားယူမယ်အဲ့ယောက်ျားရဲ့ဟိုလှုပ်ရှားကိုထိုင်စားမယ်ပေါ့နော်ဆိုတော့အဲ့ယောက်ျားကကောင်းတယ်ဆိုလို့ရှိရင်သူတို့ဘဝအေဂျင့်မဲ့အဲ့ယောက်ျားမကောင်းဘူးဆိုလို့ရှိရင်လည်းကောင်းကောင်းမကောင်းကောင်းဟိုဆက်ပြီးတော့ပေါင်းသိမ်းရမယ်ဆိုတော့ဒီ PR လေးတွေလည်းရှိနေတယ်ပေါ့နော်အဲ့မှာဘာတွေ့ရတယ်လဲဆိုတော့အမျိုးသမီးတွေကကိုယ့်ဘာကိုယ်ရက်တီရမယ်ကိုယ့်ကိုယ်အားကိုးသင့်တယ်ဆိုတော့ဟာကဟိုပျောက်ဆုံးနေတယ်တော်တော်များများမှာဆိုတော့မျိုးသမီးလေးတွေကိုအိမ်တောင်ပြုတ်ပြီးတော့တကယ်လို့အကြမ်းဖက်မှုတွေကြုံလာတယ်ဆိုလို့ရှိရင်တော့လကောင်းအကြမ်းဖက်မှုမကြုံရရင်လည်းပျော်ရွှင်စရာကောင်းတဲ့အိမ်ထောင်ရေးမှာဆိုရင်လို့ရှိရင်တော့လကောင်းပေါ့နော်မိမိကိုယ်ကိုမိမိရက်တည်နိုင်ဖို့အတွက်အကျိုးစားရမယ်တကယ်လို့အကြမ်းဖက်မှုတွေကြုံခဲ့တယ်ဆိုလို့ရှိရင်ကိုယ့်ဘဝကိုကိုယ်ကြောင်းနိုင်တဲ့အခြေအနေတရက်ဖြစ်နေတယ်ဆိုလို့ရှိရင်အခက်အခဲဆုံးအချိန်တွေကိုကြုံရလို့ရှိရင်တော့ပေါ့နော်ဘဝမှာတယောက်တည်းရက်တည်နိုင်တယ်အကြမ်းဖက်မှုခံခဲ့ရတယ်ဆိုလို့ရှိရင်ကြက်သားရတဲ့စိတ်ရှိရမယ်မိလို့ရှိရင်မိမိကိုယ်ကိုမိမိလေးစားရမယ်မိမိကိုယ်ကိုလေးစားမှုရှိတယ်ဆိုတာကို
တစ်ခါတလေကြတော့ဆုံးဖြတ်ချက်တွေပြတ်သားရမယ်ပေါ့နော်ဘယ်လောက်ထိတော့ကြော်လွန်လာပြီဆိုလို့ရှိရင်တော့ဒီအိမ်ထောင်ရေးကိုဆက်ပြီးတီးမခံသင့်တော့ဘူးဆိုတော့ကိုကိုကိုထားရှိသင့်တဲ့လေးစားမှုလေးတွေပေါ့နော် self respect လေးတွေရှိရမယ်ဆိုပြီးတော့ကျွန်မကအကြံပေးချင်ပါတယ်ရှင့်
အဲ့တော့ဒီတရားဥပဒေရအားနည်းချက်တွေဆော့ဆော့ထောက်ပြတယ်လို့ပေါ့နော်လူသတ်မှုကျူးလွန်နေတာမှလွတ်ဖို့အခွင့်အလမ်းကရှိနိုင်တဲ့မျှော်လင့်ချက်တွေရှိတော့လေရဲစရဲကြီးဖြစ်လာကြတယ်ဆိုတော့တရားဥပဒေစိုးမိုးရေးရတော့
တရားဥပဒေစိုးမိုးရေးရတော့အရန်ကိုအရေးကြီးပါတယ်ဟိုဒီအမျိုးသမီးတွေကိုအကြမ်းဖက်တာကပေါ့နော်ဒုစရိုက်တစ်ခုအနေနဲ့ပေါ့နော်မှတ်ယူပြီးတော့ဒါမျိုးကိုမလုပ်သင့်ဘူးဆိုတဲ့ဥစ္စာကိုအစိုးရဘက်ကလည်းကြက်ကြက်ပြက်ပြက်နဲ့အသိပေးလိုက်ရမယ်ပြီးလို့ရှိရင်တကယ့်ကိုထိရောက်ပြသတဲ့ညီညွတ်မှုရှိတဲ့အပြစ်ဒဏ်ကိုတည်တည်ချာချာချပေးလိုက်ရမယ်ခုနောက်ပိုင်းမှာဘယ်လိုဖြစ်လာလဲဆိုတော့အပြစ်ဒဏ်ချပေးပြီးနောက်ပိုင်းမှာအမျိုးသမီးတွေကဘာကိုလဲကြောက်တယ်လဲဆိုတော့လက်စားချေမှာကိုကြောက်တယ်အမျိုးသားပေါ့နော်တကယ်လို့အိမ်ထောင်ကျသွားပြီဆိုလို့ရှိရင်လက်စားချင်ရင်ဘယ်လိုလုပ်မလဲဆိုပြီးတော့အမျိုးသမီးတွေဘက်ကတရားဥပဒေအရဒီအကြံဉာဏ်တောင်းခံတာမျိုးတွေမလုပ်တာတွေရှိတယ်။အဲ့ခါကျတော့အမျိုးသမီးတွေကိုပေါ့နော်ဥပဒေအကြောင်းအရဘယ်လိုမျိုးပြန်ပြီးတော့ကာကွယ်မလဲ။ကျူးလွန်တဲ့သူကိုလည်းဘယ်လောက်ထိထိုက်တန်တဲ့ပြစ်ဒဏ်ကိုပေးမလဲ။တစ်ဖက်မှာလည်းဟိုအမျိုးသမီးတွေကိုလက်တော့ပြတ်မှုမဖြစ်ရအောင်ပေါ့နော်။ကာကွယ်တဲ့ဘယ်လိုအစီအမံတွေထားရှိမလဲပေါ့။ဟိုနိုင်ငံရေးချားတွေမှာဆိုလို့ရှိရင်ကြားဘူးလားတော့ကြံဖက်ခံရတဲ့အမျိုးသမီးရဲ့ဘယ်နှကိုက်အကွာလောက်ကိုတောင်လာလို့မရဘူး။အဲ့လိုမျိုးတွေရှိတယ်ဆိုတာကြားဘူးလေပေါ့နော်။ဒါပေမဲ့မြန်မာနိုင်ငံမှာကြတော့ဟိုတလောတုန်းကတော့အမှုတစ်ခုဖြစ်တယ်ကြားတယ်။အဲ့ဒီအမှုမှာဆိုလို့ရှိရင်အမျိုးသမီးနဲ့အမျိုးသားကတရားရင်ဆိုင်ပြီးတော့တစ်ဖက်ရင်ဆိုင်မှာထိုင်နေတော့မအမျိုးသားအမျိုးသမီးကိုထိုးတက်သွားတယ်ပေါ့နော်လက်စားချေသွားတယ်ဆိုတဲ့ပုံစံမျိုးပေါ့နော်အဲ့ဒီပုံစံမျိုးလေးတွေမှာလည်းဟိုအမျိုးသမီးတွေကကြောက်နေကြတာရှိတယ်ဆိုတော့ဥပဒေပိုင်းအရာကတော့တော်တော်လေးကိုပြင်ထန်တဲ့ဆက်လုပ်ရမယ့်အခြေအနေလေးမှာရှိပါတယ်ရှင် You can bend but never break me cause it only serves to make me
တော်လာလတန်တင်ဆက်နေတဲ့အမျိုးသမီးကဏ္ဍပါရှင်အခုလို VOA မြန်မာပိုင်းရဲ့အပတ်စဉ်ကဏ္ဍတွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရရှင်အခုဆက်လက်ပြီးတော့ဒေါက်ကီမျိုးသက်တင်ဆက်နေတဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုထုတ်လွှင့်ပါပ
ါမြန်မာနိုင်ငံဟာစတူယန်မိုင်2,600ကျော်ကျယ်ဝန်းပြီးလူရေက350ကျော်ပါတယ်2015တကောင်စင်းအရလူရေထုတ်အကျော်ဟာအသက်28နှစ်အောက်ဖြစ်ပြီးအများစုကအသက်5နှစ်ကနေ14နှစ်အထိမှရှိတာမို့သူတို့ရဲ့လှုပ်အားကိုသုံးနိုင်မဲ့နောက်15နှစ်အကြာမှာမြန်မာနိုင်ငံရဲ့လှုပ်အားကအတော့ကိုအားတက်စရာပါကြေပြောတဲ့မြေနဲ့အတူတောင်သူလယ်သမားအများစုရှိတဲ့မြန်မာနိုင်ငံမှာလူငယ်တွေစိုက်ပျိုးရေးကိုစိတ်ဝင်စားလာစေဖို့ဘာတွေလုပ်ပေးနိုင်လဲဆိုတာကြည့်ရအောင်ပါအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် UC Davis တက္ကသိုလ်မှာစိုက်ပျိုးရေးနဲ့ခြေလက်ဖွံ့ဖြိုးရေးဆိုင်ရာပညာသင်ယူခဲ့တဲ့ဒေါက်တာမျိုးအောင်ကျော်ကတော့
ဒီအမေရိကန်မှာကျွန်တော်ကယ်လီဖိုးနီးယားပြည်နယ်မှာဆက်ကရာမန်တိုဗဲလီဆိုတာရှိတယ်သူတို့စပါးကြီးစိုက်တော့အဲ့မှာအချို့ fan family ကြီးရှိတယ် generation line နေအဲ့မှာလူငယ်တွေကနောက်ပိုင်းကျတော့စိတ်ဝင်စားမှဆိုတော့လေအဲ့ကျွန်တော်တို့ဒီ UC Davis လေဘောတက်ခဲ့တဲ့ University of California Davis က Rice နဲ့ပတ်သက်တဲ့ဌာနပေါ့ဒီ Young Generation Farmers ရဲ့ Activities တွေ Workshop တွေတို့လုပ်ပြီးတော့တို့အဲ့ဒါဒီဒီနဲ့ဆွဲဆောင်ပြီးတော့ဒီ Generation ကိုတဖြည်းဖြည်းဖြည်းဖြည်းဒီပညာပိုင်းရောတော့တို့ရဲ့ Attitude တိုင်းတွေပါတိုးတက်အောင်အကြခဏ Activity တွေလုပ်ပေးတယ်ဒီကျွန်တော်တိုင်းပြည်ကြလဲကျွန်တော်အဲ့လိုလေးလုပ်ပြီးကောင်းပါပဲပေါ့နော်ကျွန်တော်အဲ့ဒါလေးတွေးမိတာပါ
ဟုတ်ကဲ့ဆဲဆိုက်ကရမန်တိုမှာလူငယ်တွေကိုစိတ်ဝင်စားလောက်လုပ်တဲ့အနည်းလေးတွေဘယ်လိုတွေလုပ်လဲနည်းနည်းပြောပြပေးပါဆဲ
သူတို့ကျောင်းနေမှာလည်းကျွန်တော်တွေ့ရဗျအကျောင်းနေဆို elementary တွေမှာ school gardening တွေသူတို့လုပ်တယ်တခါတလေညအဲ့သူတို့ကျောင်းနေမှာဒီတမန်ကလေးတို့ညီကြီးမရှိတဲ့နေရာတွေမှာမှသူကတိချွားပြီးပေါ့နော်ညီဆွေးကို18နဲ့လှုပ်ပြီးတော့အဲ့ထဲမှာအပင်ဆိုင်ပြီးတော့ပေါင်လေးတွေအတူလေးတွေလို့ဖြစ်အောင်လုပ်ပြီးအပေါ်က frame လေးတွေနဲ့အပင်လေးတွေဆိုင်အဲ့ဒါမျိုးလေးတွေတဲ့သူတို့ဆွဲဆောင်မျိုးသူရဲ့ curriculum မှာထည့်တာလေးတွေလည်းတချို့တွေ့တယ်ပေါ့နော်အဲနောက်ပြီးတော့ကျွန်တော်တို့ဒီတကယ် working operation level မှာတော့ young generation farmer တွေကိုသူတို့ကပုံမှန် workshop တွေလုပ်တယ်အထူးသဖြင့် production technology တို့နောက် nutrient management တို့
သူပြင်ဒီဆိုင်စမဆိုင်ကျူးရည်နဲ့ပတ်သက်တဲ့ဟာသူတို့ကြီးမှာကြတော့ညအကျေကြီးဆိုတော့သူတို့ site တဲ့စနစ်ကတော့ပမာပြင်းနဲ့တော့မတူဘူးပေါ့ဒါပေမဲ့ကျွန်တော်တို့လည်းအတွေ့အကြုံတွေအများကြီးရပါတယ်အထူးသဖြင့်ဒီလေရင်နဲ့မျိုးစီချတဲ့မျိုးစီချဲတဲ့ကိစ္စတွေလေအဲ့ဒါမျိုးလေးတွေပေါ့နော်နောက်ပြီးတော့မျိုးရောစာကိစ္စတွေအပင်ရဲ့ယောဂကိစ္စတွေသင်ပြီးနောက်တစ်ခုကသူတို့မှာအဓိကအဲ machinery ဘိုင်းတွေသုံးရတဲ့ရမ်းရတဲ့ခိုင်းတာသူတို့ရဲ့ safety ပေါ့နော်ဘီအန်ကြီးကင်းရှင်းရဲ့အတွက်ကိုတတိထားမယ့်ဟာတွေအော်ရသူတို့အဲ့ရ research လုပ်တဲ့သူရဲ့ဒီ tractor ကြီးမှာဘယ်လိုလှုပ်လိုက်တဲ့ဒီကြောင့်ဘလောက်ထိပေးရနေကင်းသွားသလဲနောက်သူတို့ရဲ့ခံချက်ပေါ့နော်ခံချက်ကဘယ်လိုအနေအထားမျိုးကြီးတဲ့အတွက်ကြောင့်မလို့ဒီလိုမောင်းရင်ဘယ်လိုပြူဆိုင်ရမလဲအဲ့အရာမျိုးလေးတွေနဲ့သူတို့တင်ပြီးသွားတာကျွန်တော်တွေ့ခဲ့ရတယ
်အောင်မြင်တာတွေ့ရလားဆရာ
အောင်မြင်လားဆိုတော့ကျွန်တော်အနေနဲ့ဒီဟာတော့ assessment လုပ်ခွင့်တော့မရဘူးဒါပေမဲ့အဲ့မှာသူက generation က mix ဖြစ်သွားတာပေါ့လူကြီးနဲ့လူငယ်တွေဆိုတော့အဲ့မှာသူတို့ရဲ့တွေ့ကြုံနဲ့ idea တွေ exchange လုပ်လို့ရတယ်နောက်ပြီးတော့တူနဲ့တူလည်းပူပြီးတော့ရင်းနှီးတဲ့အခါကျတော့ဥပမာကလေးတွေဆိုရင်ဝင်လာတဲ့အခါကျတော့သူတို့အနေနဲ့ဒီဟာပေါ်မှာရှိန်တာလည်းပါမယ်နောက်ဒီနည်းပညာပိုင်းတွေကိုဥပမာပိုင်းတော့သူတို့ဇာမဝင်ခေါ်ပါပေါ့သူရင်ပါတယ်မရောက်တာပေါ့အဲ့ဒါကိုတပြေးချင်းပြီးဒီဘက်ကတက္ကသိုလ်ပိုင်းရောနောက်ပြီးတော့ဒီကဲသမားကြီးတွေရောအကုန်လုံးဆဲဆောင်စီရုံပြီးတော့သူတို့ချင်းပြောဒီ community လေးကအပြည့်ပြည့် atmosphere လေးကကောင်းလာတာပေါ့နော်အဲ့လိုကောင်းလာရင်လည်းတပြေးပြေးသူတို့ရဲ့ attitude တွေပြောင်းလာအောင်စီရုံတဲ့သဘောလို့ကျွန်တော်မြင်ပါတယ
်မြန်မာနိုင်ငံမှာကျတော့ဆရာဘယ်လိုပုံစံမျိုးလုပ်ရင်ကောင်းမလို့မြင်လဲဆရာ
ကျွန်တော်မြန်မာနိုင်ငံပြန်ရောက်တော့ကိုနာကြီးဖြစ်တော့ကျွန်တော်ကွင်းညံငုံဘက်မှာတော်ကြောင်ဆိုရရွာလေးပေါ့နော်အဲအဲ့မှာကျွန်တော်တပည့်လေးကအကြောင်းလေးတစ်ခုလုပ်နေတယ်အခုဆိုရင်တန်း8-9-10ပေါ့300ပတ်ဝန်းကျင်လောက်ရှိသွားတယ်တခါလေးအဲ့ဒီဒါလေးသွားပြီးအဲ့ကလေးလေးတွေကို motivation နေနဲ့ထော်ပြပွဲလေးတွေကျွန်တော်လုပ်လုပ်ပေးတယ်တကယ်မှကျွန်တော်ကကလေးတွေရဲ့သူညီမချက်ကလေးတွေပါရှိတယ်ဆိုတော့သိကျင်တော့ကျွန်တော်က cyber တက္ကသိုလ်တက်ချင်တဲ့ကလေးလက်ထောင်ပါသူအားရပါပြောလိုက်တာတရားဥပမာလက်မထောင်အဲ့ဒါအကုန်လုံးကလေသမားသားသမီးကြီးပဲနောက်ပိုင်းကျွန်တော်ပြန်သုံးတတ်တာပေါ့နော်ဆိုတော့အဓိကကတော့သူတို့အနေနဲ့လေသမားမိဘတွေကသူတို့တွေ့နေရတဲ့သူတို့ရဲ့လူမှုဘဝတွေကခက်ခက်ခဲရုန်းခံရတယ်သူတို့မှပတ်စံလည်းမလောက်မငါချင်းရဲကြတယ်သူတို့အားချလောက်အောင်မရှိဘူးပေါ့နော်အဲ့ခါကျတော့သူတို့အနေနဲ့ဒီမိဘအဲ့လိုဖြစ်နေတော့သူတို့ဒီကြောင်းတည်ရောသူချမ်းသာမလားဆိုတော့အတွေးပေါ့နော်ဒါလေးတွေကရှိလာနိုင်လို့အဲ့ဒါလေးတွေကကျွန်တော်အတွက်ကတော်တော်ကိုစိတ်ထဲမှာအမှတ်တရဖြစ်သွားတယ်အဲ့ဒါနဲ့ဒီလိုစိုက်ရေးပြူရေးကိစ္စတွေတိုက်တန်းပြီးတော့ကျွန်တော်ကူညီတဲ့ခါကျတော့အဓိကပါလဲဆိုတော့အခုခါမှာဒီစိုက်ရေးပြူရေးကိစ္စတွေကပြည့်စက်ကပါလဲမပြေရတဲ့ဈေးကွက်ပေါ့နော်လုံတိုင်းတစ်ခါကြီးမဖြစ်ကြဘူးလေနောက်ပြီးတော့နှိမ့်ချက်ကပါလဲဆိုတော့တဘာဝပတ်ဝန်းကျင်တဘာဝ BNL ရဲ့ထိခိုက်မှုတွေကလည်းသူတို့အတွက်ကတကယ်ကိုလုံးတလောက်မပေါက်တဲ့ဟာတွေရှိလာတယ်သုံးချက်ကတော့ဒီလေယာဉ်လုပ်ငန်းဆိုတာမျိုးကအချိန်နဲ့ခါနဲ့လုပ်ရတယ်။နောက်ယာတိကိုမှီလုပ်ရတယ်။နောက်နေဘူးဆက်ခါလုပ်ရတယ်ပင်ပန်းကြတယ်ပေါ့နော်။အဲပင်ပန်းပြီးတော့အကျိုးမြတ်ကလည်းတစ်ခါကမရှိ။ဒါလေးကသူတို့အတွက်ကအမဲ့လုံးလို့မဖြစ်ဘူး။ဒီချက်ကတော့ဘာလဲဆိုတော့သူတို့မှာလုံရင်းလုံရင်းနဲ့မြုပ်တာပေါ့နော်။အဲ့လိုဝင်ငွေနဲ့ထွက်ငွေသူတို့မှာမထင်ကြင်တဲ့အပိုင်းတွေရှိတယ်။တစ်ခါကလည်းကျိုးရရဲ့ဒီယာတိလိုက်အမားတော်ကြီးပြီးနံချင်းငွေတွေပေါ့။ဒါလေးကဘာလဲရောက်လာပြီဆိုသူတို့အနေနဲ့တခြားတလွဲတွေတုံးတာတွေလည်းရှိတယ်။အဲအဲ့ခါကျသူတို့မှာကျွေးမီနဲ့ပတ်သက်ဝင်လို့ဝင်ဘူးတွေကလည်းများများလာတဲ့ခါကျတော့သူတို့ရွေးကြလမ်းကဘာလဲဆိုတော့ပြောင်းရုံနဲ့ဆိုတော့အဲ့လိုအခုခါမှာကျွန်တော်တို့လူငယ်တွေလုံနိုင်ကြတဲ့ walking force ကဟိုမြို့ပြတွေရောက်သွားတယ်ပြီးလို့ရှိရင်နိုင်ငံတကာကိုစွန့်စားရတဲ့အပိုင်းတွေဖြစ်သွားတော့ဗောနော်အဲကြောင့်မလို့ကျွန်တော်အနေနဲ့ကတော့ဒီဟာကိုဘယ်လိုသူတို့ပြောင်းဘယ်လိုလုပ်မလဲဆိုတော့ကျွန်တော်စဉ်းစားလိုက်တော့ပြောင်းအောင်ဆိုလို့ရှိရင်သူတို့ပတ်စံရဖို့တုတ်ပြရမှာဗောနော်ပတ်စံရဖို့သူတို့တက်တော့တက်တာနဲ့လှုပ်ဖို့ကကျွန်တော်တို့ကဒီနည်းပညာပိုင်းတွေကိုကြည့်ချာနားလည်အောင်ကြီးမြတ်အောင်ကျွန်တော်တို့ဒီမယ်ပြီးလို့ရှိရင်တက်တော့တက်တာပေါ့ ease of operation ပေါ့ဒါမျိုးလေးတွေကိုလုံနိုင်တဲ့အခြေအနေလေးတွေဖန်တီးရမှာပေါ့နော်
ဒေါက်တာမျိုးအောင်ကျော်ပါနောက်တစ်ပတ်မှာတော့စိုက်ပျိုးရေးမှာနီးတဲ့တွေတုံးခဲ့လို့မြန်မာနိုင်ငံတွင်အောင်မြင်နေတာတွေကိုပြောပြပေးပါမယ်ဆရာတို့တင်ပြရင်ဒီသတင်းဖတ်အတွက်သိပ္ပံနဲ့နီးပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆက်ရအောင်နော်
ကြောက်ကမြတ်တက်တင်ဆက်နေတဲ့သိပ္ပံနဲ့နည်းပညာကဏ္ဍပါရှင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကတိုက်ရိုက်ထုတ်လွှင့်နေပါတယ
်အမ American Soya ရဲ့သဘောထားမြင်အဖော်ကိုတင်ပြပါတော့မယ်ရှင
်သောရရှင်ပါခင်ဗျာ American ပြည်တော်စုနိုင်ငံတကာဖွံ့ဖြိုးရေး Agency USAID ရဲ့အကြီးအကဲ Mr. Mark Green ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဥတုပလောင်ရိုဟင်ဂျာဒုက္ခသည်စခန်းကိုမကြာသေးခင်ကတွားရောက်ခဲ့ပါတယ်ရိုဟင်ဂျာတွေရင်ဆိုင်နေရတဲ့ဒုက္ခတွေအပေါ်အမေရိကန်နိုင်ငံသားတွေကစိတ်ထိခိုက်ခံစားရပါတယ်လို့သူကတွီတာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခပြဿနာအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာ44သန်းထပ်ဆောင်းအကူအညီပေးမယ်လို့လည်းကြေညာခဲ့ပါတယ်ဒီအကူအညီကိုဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခသည်တွေလိုအပ်နေတဲ့အရေးပေါ်အကူအညီတွေနဲ့မြန်မာနိုင်ငံအတွင်းအကျန်းဖက်မှုတွေနဲ့ပြည်ပခါတွေကြောင့်ဘေးဒုက္ခကြုံနေကြရသူတွေအတွက်အသုံးပြုဖို့ဖြစ်ပါတယ်ဒီဒီချိန်နှဲပါဆိုရင်ရခိုင်ပြည်နယ်အတွင်း2019ခုနှစ်ဩဂုတ်လအတွင်းအရေးခင်စတင်ဖြစ်ပွားချိန်ကစလို့အမေရိကန်အစိုးရအနေနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုပေးခဲ့တဲ့အကူအညီစုစုပေါင်းဒေါ်လာ204သန်းနီးပါးရှိနေပြီဖြစ်ပြီးမြန်မာနိုင်ငံအတွင်းနဲ့မြန်မာနိုင်ငံကနေအိုးအိမ်စွန့်ခွာထွက်ပြေးကြရသူတွေအတွက်2019ခုနှစ်ဘန်ဒါနှစ်အတွင်းပေးအပ်တဲ့အကူအညီစုစုပေါင်းဟာဒေါ်လာ296သန်းကျော်ရှိနေပြီဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လအတွင်းကစပြီးရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားတဲ့ပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံ Cossack ဗဇားကိုထွက်ပြေးကြရသူပေါင်း9သိန်းနီးပါးရှိပြီး Cossack ဗဇားမှာရောက်ရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်စုစုပေါင်းဟာ2သိန်းကျော်ရှိနေပြီဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းသာမကမြန်မာနိုင်ငံတစ်ဖက်ပြည်ပခါတွေကြောင့်အထူးဒုက္ခရောက်နေကြရသူစုစုပေါင်းလူဦးရေ 8.3 သန်းရှိပါတယ်။အိုးရင်စွန့်ခွာထွက်ပြေးသူတွေအများများရှိခဲ့တဲ့ဒီပြိပကဟာကမ္ဘာပေါ်မှာအကြီးမားဆုံးလူသားချင်းစာနာမှုဆင်ရဘေးဒုက္ခပြဿနာတွေကတစ်ခုဖြစ်ပါတယ်။ကမ္ဘာမှာလူသားချင်းစာနာမှုအထောက်အကူအများဆုံးလှူဒါန်းတဲ့နိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုဟာအမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးမှု Agency USAID နဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့လူဦးရေဒုက္ခသည်နဲ့ရွှေပြောင်းအခြေချနေထိုင်မှုဆင်ရဌာနတို့ကနေတဆင့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနှစ်နိုင်ငံနယ်စပ်မှာအရေးပေါ်လိုအပ်နေတဲ့ကျန်းမာရေးစောင့်ရှောက်မှုအစားအစားအကာအကွယ်နဲ့ရည်တန့်ရရှိရတဲ့အတွက်အားကျိုးမှန်တဲ့ဆောင်ရွက်ပေးနေပါတယ်။ကုညီထောက်ပံ့မှုအတွက်ကော့ဆက်ကစားမှရှိတဲ့ဒုက္ခသည်တွေအတွက်အဟာရဓာတ်ပြည့်ဝတဲ့အစားအစာတွေကိုဒေသတွင်းဈေးကွက်နဲ့ရရှိနိုင်တဲ့နေရာဒေသတွေကနေဝယ်ယူပြီးတော့ဖြည့်တင်းပေးနိုင်မှာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမှာလည်းလက်တလောပြည်ပခဖြစ်ပေါ်နေတဲ့ရခိုင်၊ရှမ်းနဲ့ကချင်ဒေသကပြည်သူတွေအတွက်အရေးပေါ်လိုအပ်နေတဲ့အဟာရပြည့်ဝတဲ့အစားအစာနေထိုင်စရာကျမ်းမာရေးစောင့်ရှောက်မှုတွေနဲ့တခြားအရေးကြီးလိုအပ်နေတဲ့အရာတွေကိုထောက်ပံ့ပေးနိုင်မှုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာရောက်ရှိလာတဲ့ဒုက္ခသည်တွေပေါ်သဘောထားကြီးစွာနဲ့အကူအညီပေးနေရတဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေကိုကူညီဖို့အတွက်တန်ဖိတ်ထန်ချမှတ်ထားစေဖြစ်ပါတယ်။မြန်မာအစိုးရကလည်းနိုင်ငံတော်မှာလိုအပ်နေတဲ့ပြည်သူတွေစီကိုအသက်ကယ်ကူညီတွေအတားအဆီးမရှိလွတ်လပ်စွာပို့ဆောင်ပေးနိုင်မှုအတွက်ဆောင်ရွက်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်။မြန်မာအစိုးရအနေနဲ့ဒုက္ခသည်တွေရဲ့သူတို့ရဲ့သဘောဆန္ဒအတိုင်းတိတ်ခါရှိရှိလုံခြုံစိတ်ကြစွာပြန်လည်နိုင်ရေးအတွက်အခြေအနေတွေဖန်တီးပေးဖို့လည်းတာဝန်ရှိတယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားကိုတင်ပြလို့ကြည်ပါပြီ
။အခုနောက်ဆင်ခဲ့ရတာကတော့ American Soya ရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပ
ါ။ရောက်ကူရီးယားမှာဒုတိယအနာရှိဆုံးပုဂ္ဂိုလ်ဖြစ်ဖော်ပြပြောဆိုခံရသူဘိုးချုပ်ကြီးနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့အင်ဂျူရောသမ္မတယုံငါမှာတောက်ကြနေကမိနစ်80ကြာတွေ့ဆုံဆွေးနွေးကြပါတယ်။အဲဒီနောက်သမ္မတထရမ့်ကမြောက်ကူရီးယားကောင်းဆောင်ခင်ဂျွန်နဲ့စင်ကာပူမှာဇွန်လ12ရက်နေ့တွေ့ဆုံဆွေးနွေးမယ်ကြောင်းအင်ဂျူရောတောင်ပတ်မြေခင်မြန်မာစောင့်နေကြတဲ့သတင်းတော့တွေကိုကြေညာပါတယ်။ဒါပေမဲ့လည်းဒီထိပ်သီးအစည်းအဝေးဟာအစပြုမှုတစ်ခုပဲဖြစ်မယ်လို့သမ္မတထရမ့်ကဆိုပြီးနျူကလ িয়ার ကိမဲ့ရေးမြောက်ကိုရီးယားကသဘောတူလာဖို့အတွက်နောက်ဆက်တွဲဆွေးနွေးမှုတွေလိုအပ်ဖွယ်ရှိတယ်လို့ပြောပါရယ်။ဇွန်လ10ရက်နေ့မှာတွေ့ပြီးတာနဲ့တခုခုအပေါ်လက်မှတ်ထိုးကြမှာမဟုတ်ပါဘူး။လုပ်ငန်းစဉ်တခုခုကိုကျွန်တော်တို့စကြမှာဖြစ်ပါတယ်လို့သမ္မတထရမ့်ကပြောပါရယ်။ EU ဥရောပသမဂ္ဂနိုင်ငံတွေ၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကနေအမေရိကန်နိုင်ငံကိုတင်သွင်းနေတဲ့တံမီးထုတ်ကုန်တွေအပေါ်အခွန်25ရာခိုင်နှုန်းအလူမီနီယံထုတ်ကုန်တွေပေါ်10ရာခိုင်နှုန်းသွင်းကုန်ခွန်တက်မှတ်လိုက်တဲ့အတွက်အမေရိကန်နဲ့အစင်လာမာမိတ်တွေကြားကုန်သွယ်ရေးဆိုင်ရာတင်းမာနေပါရယ်။တောင်ကိုရီးယား၊အာဂျင်တီးနာ၊အော်စတြေးလျနဲ့ဘရာဇီးလ်နိုင်ငံတွေနဲ့လည်းအမေရိကန်နိုင်ငံတွေကိုတင်သွင်းတဲ့ကုန်ပစ္စည်းတွေကိုအထူးကြအစီအတွက်သတ်မှတ်ဖို့အမေရိကန်ကညှိနှိုင်းနေပါတယ်။အခုလိုမျိုးအမေရိကန်ကစောင့်ရနေချိန်မှာပုံမှန်ကုန်သွယ်ရေးလက်ပတ်မှုကိုထိန်းထားဖို့လိုတယ်လို့တရုတ်နိုင်ငံကတုံ့ပြန်ပါတယ်။ပါလက်စတိုင်းရဲ့သားတွေကိုနိုင်ငံကအကူအညီပေးရင်းနှီးလန့်အကာအကွယ်ပေးရင်းနှီးလန့်တွေကိုကုလသမဂ္ဂအတွင်းမှချုပ်ကအဆိုပြုတင်ကြဖို့ပြောထားတဲ့ ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တစ်ချက်ကိုအမေရိကန်ကဗီဒီယိုအနာသုံးပယ်ချလိုက်ပါတယ်။အိန္ဒိယနဲ့တရုတ်ကြားပူပြီးနှိစက်တဲ့ဆက်ဆံရေးရှိတယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမူဒီကပြောရကြမှာပဲ။စင်ကာပူမှာတောက်ချန်နေကပြောတဲ့မင်ကွန်းထဲမှာတော့တရုတ်ကိုဝေဖန်ပြောဆိုသွားပါတယ်ခင်ဗျာ
။ကိုကျော်ကျော်သိမ်းပါရှင်။တရင်ချင်းချုပ်ကိုတင်ဆက်သွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လွင်ဖြစ်ပြီးအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။စနေနေ့နေ့ကင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.